Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ပြည်အမေရိကန်တန်ကနေ2024ခုနှစ်ဇွန်လ2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းဒိုမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့စင်ကာပူမှာကျင်းပတဲ့ရှန်ဂရီလာဆွေးနွေးပွဲမှာထိုင်ဝမ်နဲ့တောင်တျုတ်ပင်လယ်ပြင်ကိစ္စတွေနဲ့ပတ်သက်လို့တရုတ်ကာကွယ်ရေးဝန်ကြီးကသတိပေးပြောကြားသွားပါတယ်။မင်းနီပူရာပြည်နယ်ကတဆင့်မြန်မာနိုင်ငံထဲကိုလက်နက်တွေတင်ပို့နေတဲ့အကြောင်းနာဂလက်နက်ကိုင်အဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပါပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးရနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
ဒီသူများမြေရင်နဲ့လွတ်လို့မရဟာရတော့အဆင်မပြေလာအောင်လို့အဲဒီလိုကြီးရဲ့ကိုယ့်လေးလက်ပြအောင်ပဲလုပ်မယ်အဲတော့နေရနေတူကအာစကားပြောနေရဟာဒီအမြဲအနေထားနေ
သူကတော့ဒီအွန်လိုင်းလိမ်လည်မှုလုပ်ငန်းမှာစီခိုင်းခံသူတူဖြစ်တဲ့ကိုမောင်မောင်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရင်ဂျာတို့ရဲ့မျောလင့်ချက်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကျွန်တော်ရန်လိုင်းတို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလူညုံရေးဆိုင်ရာရှန်ဂရီလာဒိုင်ယလော့ဂ်ဆွေးနွေးပွဲအတွင်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေနဲ့ပတ်သက်လို့တရုတ်ကာကွယ်ရေးဝန်ကြီးဒေါင်ဂျွန်းကဒီကနေ့ဇွန်လ22ရက်နေ့မှာဒီကမှာဇွန်လ2ရက်နေ့မှာအပြင်းထန်သတိပေးပြောကြားလိုက်ပါတယ်။ထိုင်ဝမ်ကျွန်းအရေးနဲ့ပတ်သက်လို့ပြောကြားတာမှာတော့လက်ရှိအာဏာရဒီမိုကရက်တစ်တိုးတက်ရေးပါတီဟာထိုင်ဝမ်ကျွန်းကိုတရုတ်ပြည်မကြီးကနေခွဲထွက်ဖို့အတွက်တဖြည်းဖြည်းတိုးမြှင့်ဆောင်ရွက်လာနေတယ်လို့ပြည်ပအင်အားစုတွေကလည်းထိုင်ဝမ်ကိုလက်နက်ရောင်းချတာအပါအဝင်တရားမဝင်တပ်တမဆက်ဆံရေးတွေထားရှိနေကြောင်းမိနစ်40ကြာမင်းကွန်းအတွင်းမှာတရုတ်ကာကွယ်ရေးဝန်ကြီးကထပ်သွင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံကိုထိုင်ဝမ်ကတဆင့်ထိန်းချုပ်ဟန်တားနိုင်ရေးကြိုးပမ်းတဲ့အနေနဲ့ဒီလိုအားပေးအားမြောက်လှုပ်ဆောင်နေတဲ့အပြုအမူတွေဟာထိုင်ဝမ်ကျွန်းကိုအနေရကြားတွန်းပို့သလိုဖြစ်နေကြောင်းလည်းဝန်ကြီးတောင်းကသတိပေးပြောကြားပါတယ်ထိုင်ဝမ်ရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ပြည်ရင်းရေးတပ်ဖွဲ့ကင်တွဲဖြစ်ရှိနေကြောင်းနဲ့ထိုင်ဝမ်နဲ့တရုတ်ပြည်မကြီးပြန်လည်ပေါင်းစည်းရေးကိစ္စကိုတရုတ်နိုင်ငံဘက်ကငြင်းချမ်းတဲ့နည်းနဲ့လှုပ်ဆောင်သွားဖို့တနိဌာန်ချထားကြောင်းလည်းသူကထပ်သွင်းပြောကြားခဲ့ပါတယ်ထိုင်ဝမ်ကျွန်းအနီးကြီးမားတဲ့စီးလက်ချက်မှုနှစ်ရက်ကြာကျင်းပပြီးသတင်းပတ်ကြာမှာတရုတ်ကာကွယ်ရေးဝန်ကြီးကထိုင်ဝမ်အရေးနဲ့ပတ်သက်လို့အခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ရှန်ဂရီလာဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့ထိုင်ဝမ်ကျွန်းကိုလက်ရှိအတိုင်းဆက်လက်တည်ရှိနေရေးအတွက်အမေရိကန်ကတနိဌာန်ချထားကြောင်းထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံမှာဇွန်လ15ရက်နဲ့16ရက်နေ့တွေမှာကျင်းပမယ့်ငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ကြဖို့ Ukraine သမ္မတ Volodymyr Zelensky ကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue လုံခြုံရေးအစည်းအဝေးပွဲမှာဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။သုံးနှစ်ကြာရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ဒီစစ်ပွဲမှာတန်တမာရေးခန္ဓာရဲ့အရေးပါမှုတွေနဲ့ပတ်သက်လို့လည်းစင်ကာပူနိုင်ငံကအခမ်းအနားမိန့်ခွန်းမှာအလေးထားပြောကြားခဲ့တာပါ။မကြသေးခင်ကအထီးကဘာကြီးဟာပြူကွဲတော်မလားထင်ခဲ့ရပေမဲ့လုံခြုံရေးအတွက်စိုးရင်ပူပန်မှုတွေနဲ့အတူစစ်စစ်မှန်မှန်ပူးပေါင်းဆောင်ရွက်လို့တဲ့ဆန္ဒရှိကြတဲ့အတိုင်းပြည်တွေကိုလည်းတွေးခဲ့ရတယ်လို့လည်းယူကရိန်းသမ္မတကပြောခဲ့ပါတယ်။ရုရှားရဲ့ကြီးကျော်တိုက်ခိုက်မှုကိုခုခံနိုင်ဖို့ရုရှားကခေါ်သွားတဲ့ယူကရိန်းကလေးတွေကိုပြန်ကယ်နိုင်ဖို့ကမ္ဘာတစ်လွှားနိုင်ငံတွေကကူညီခဲ့တာကိုလည်းအလေးနက်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီလလယ်မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့တချို့ခေါင်းဆောင်တွေကအတိမပြုသေးတဲ့အတွက်စိတ်ပြက်ရကြောင်းလည်းယူကရိန်းသမ္မတကပြောဆိုခဲ့ပါတယ်။တရုတ်ဆိုရကတော့ရုရှားဘာတက်ရောက်ခွင့်ရှိဖို့အဆိုပြုထားတာကိုလက်မခံတာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
ပါလက်စတိုင်းဒေသဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်အခြေခံမူပေါင်းကိုအစ္စရေးဝန်ကြီးချုပ်ပန်ဂျာမင်နဲ့တန်ယာဟုကလက်ခံလိုက်ကြောင်းဝန်ကြီးချုပ်ရဲ့လက်ထောက်တူကဒီကနေ့ဇွန်လ2ရက်နေ့မှာအတည်ပြုပြောဆိုပါတယ်။ဒါပေမဲ့အဆိုပြုချက်မှာလိုအပ်ချက်တွေပြင်ဆင်စရာတွေအများကြီးရှိနေတယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ဟာကောင်းတဲ့အပေးအယူမဟုတ်ပေမဲ့လက်ခံကြောင်းဖန်ဆီးခံထားရတဲ့ဒဇာကနေအားလုံးပြန်လို့ရေးကိုအထူးလိုလားကြောင်း ဗြိတိန်အခြေစိုက် Sunday Times သတင်းဌာနနဲ့မင်းမြန်ကမှဝန်ကြီးချုပ်နတန်ယာဟူရဲ့နိုင်ငံခြားမူဝါဒရေးရအကြံပေး Ophir Fork ကပြောပါတယ်တမရဘိုင်ဒန်ရဲ့အဆိုပြုချက်မှာအသေးစိတ်ပြင်ဆင်စရာတွေအများပြားရှိနေကြောင်းဒါပေမဲ့တရားခံတွေအားလုံးပြန်လွှတ်ရေးနဲ့အကြံဖက်ဟာမတ်အဖွဲ့ကိုအပြစ်ပြချေမွန်းရေးဆိုတဲ့အစ္စရေးရဲ့ဥတီချက်ကတော့ပြောင်းလဲမှာမဟုတ်ကြောင်းသူကပြောပါတယ်အစ္စရေးကဟာမတ်အဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တဲ့ဂါဇာစစ်ပွဲကိုအစောပိုင်းမှာတမရဘိုင်ဒန်ကထောက်ခံအားပေးခဲ့ပေမဲ့နောက်ပိုင်းပါလက်စတိုင်းအရသာသေဆုံးမှုတွေများပြားလာနေတာကြောင့်ပြီးခဲ့တဲ့မေလ31ရက်တောက်ချနေ့ကဂါဇာစစ်ပွဲအဆုံးသတ်ရေးအတွက်အဆင့်3ဆင့်ပါတဲ့အဆိုပြုချက်မူကြမ်းကိုထုတ်ဖော်ပြောဆိုခဲ့တာပါခင်ဗျာ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖေမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာစစ်ကောင်စီကိုတိုက်ခတ်နေတဲ့ Democratic Mahamit တပ်မတော် Democratic Alliance Army မှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ Cookie အမျိုးသားတပ်မတော် KNAB ဟာမြန်မာနိုင်ငံအတွင်းကိုလက်နက်တွေတင်ပို့ပေးနေပြီးဒီလိုကြီးမားတဲ့အစီအစဉ်ကိုလှုပ်ဆောင်နိုင်ဖို့အတွက်အိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကဦးဆောင်နေကြောင်း NSCM IM လို့ခေါ်တဲ့ Naga Socialist Council Access မွေပါအဖွဲ့ကဇွန်လ1ရက်စနေနေ့မှာဆွဆွဲပြောကြားလိုက်ပါတယ်။ဒါအပြင်သူတို့တပ်ဖွဲ့တွေဟာမဏိပူရပြည်နယ်ခုံကျောင်းခရိုင်အတွင်းမှာအိန္ဒိယနေဂျာဆောင်တပ် ASRA ဖန်နဲ့ KNA တို့ရဲ့တပ်မဖွဲ့ကောင်းတဲ့ပူးတွဲတိုက်ခတ်ခြင်းကိုခံရတဲ့အတွက်နားလည်ရခက်ခဲနေကြောင်းဖော်ပြထားတဲ့ NSCN အဖွဲ့ရဲ့ကြေညာချက်ကိုအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒေသထဲမှာရှိတဲ့ Cookie မျိုးနွယ်စုတွေအနေနဲ့အိန္ဒိယမြန်မာနယ်စပ်ဒေသတွေကိုလွတ်လပ်စွာအတားအဆီးမရှိဖျက်ဆီးသားလွာခြင်းရှိနေတဲ့အပေါ်ဒေသခံတွေကြားဆိုရမှုတွေထွက်ပေါ်နေတယ်လို့လည်းဆိုပါတယ်။အဲ့ဒီလိုလူတွေနဲ့စဖြတ်ကျော်သွားလာမှုနဲ့အတူလက်နက်တွေလည်းလွတ်လပ်စွာတင်ပို့နေတယ်လို့ NSCM ဖွဲ့ကဆွဆွဲထားပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းမဏိပူရပြည်နယ်ထဲမှာမဏိမေလမှာစတင်ဖြစ်ပွားခဲ့တဲ့လူမျိုးစုတွေကြားအကြမ်းဖက်မှုတွေကြောင့်ဒေသုံသူအနည်းဆုံး140ဝန်းကျင်ရှိခဲ့ပြီးရာနဲ့ချီတဲ့လူနေအိမ်တွေမိလောင်ကျွမ်းခဲ့သလိုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူလည်း6000လောက်ရှိခဲ့တဲ့အထက်မှာဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေမဏိပူရပြည်နယ်အစိုးရနဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေကအဲ့ဒီလူမျိုးရေးပဋိပက္ခတွေမှာမြန်မာနိုင်ငံကထွက်ပြေးလာသူတွေကြောင့်ဆိုပြီးတော့အစိုးရဘက်ကဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ
။ယူရိုနိုင်ငံမှာလာမယ့်ဇွန်လ28ရက်နေ့သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မဲ့သမ္မတလောင်းအဖြစ်သဘောထားထင်မှသူသမ္မတဟောင်းမာကမုတ်အာဂမဒီနီဂျက်ကဒီကနေ့ပဲစီးရင်သွင်းလိုက်ပါတယ်။ရရင်ပြတ်ကြတည်ဆုံးခဲ့တဲ့အီရန်သမ္မတနေရာအတွက်အစားထိုးဖို့ရွေးကောက်ကျင်းပမဲ့ရွေးကောက်ပွဲမှာအများကြိုက်ဝါရီသမရာဟောင်းဝင်ပြိုင်မှာဖြစ်တာကြောင့်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမီနီအတွက်ဖိအားပေးရာရောက်ခဲ့တာပါအသက်85နှစ်ရှိဖြစ်တဲ့နိုင်ငံအုပ်ဆောင်ခါမီနီကိုအဂမဒီနီကျသမရာဖြစ်တောင်းဝန်ယူခဲ့စဉ်ကပြောင်ပြောင်တင်းတင်းစိန်ခေါ်ခဲ့ဘူးသလို2021ခုနှစ်မှာသမရာဖြစ်ပြန်ရွေးခံဖို့ဂျိုးပန်းစင်ကလည်းအာနာပိုင်ဒီကတားမြစ်တာခံခဲ့ရဘူးပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာရှိတဲ့မီးတောင်တစ်ခုဒီကနေ့ပောက်ကွဲခဲ့တာမှာပြားတွေကောင်းဝင်ကို9ကီလိုမီတာလောက်ထိမြင့်တက်သွားခဲ့တာကြောင့်ဒေသခံတွေအဆောက်အုံအတွင်းမှာခိုလုံနေကြဖို့အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါဟာမီးတောင်ကနေခုနှစ်အတွင်းမှာတင်အကျိန်100လောက်ပောက်ကွဲမှုဖြစ်တာလည်းဖြစ်ပါတယ်။ဒီမီးတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတယ်ဆိုတဲ့စီးရင်တော့အခုချိန်ထိထွက်မလာသေးပါဘူးခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုအစားပြီးတော့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ရွေညာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရခိုင်ပြည်နယ်မှာအရခတက်တော် AA နဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲပြင်းထန်နေပြီးတော့အရခတက်တော်ဘက်ကအချက်ချာကြတဲ့နေရာတော်တော်များများကိုတိုက်ခိုက်သိမ်းပိုက်ပြီးစီးပတိပခါတွေတင်းမာနေခြင်းရွေညာတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခံနေရတာရှိသလိုဒေသခံရခိုင်နဲ့မွတ်စလင်ရွာလုံးကျွတ်မီးရှို့ဖျက်ဆီးခံရဖမ်းဆီးခံရအသက်အန္တရာယ်ဆိုရင်ရတဲ့အနေအထားတွေလည်းဖြစ်နေပါဗျ။ဒီအခြေအနေပေါ်နှစ်ဖက်တိုင်းဝိုင်းခေါင်းဆောင်တွေရမိရဖတွေလူမှုအဖွဲ့အစည်းတွေကနေဖြစ်စဉ်တွေကိုလူမှုအခြေပြုသတိထားစောင့်ကြည့်သတိပေးသင့်တယ်လို့မင်္ဂလာဒေ့ရှ်ရောက်ရ ेंजर တွေကအကြံပြုပါတယ်။ရ ेंजर ဒုက္ခတဲ့ကိုအောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းထားတာကိုတော့ရ ेंजर တို့ရဲ့မျှော်လင့်ချက်အစီအစဉ်ကနေမတ်စုမုံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ကွာမြိုင်ရှင်ကျမတို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကအခုဒီရခိုင်ပြည်နယ်ထဲမှာအာရခတက်တော် AA နဲ့ မြန်မာစစ်ကောင်စီတက်တေကြမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေတယ်ပေါ့နော်လက်တလောမှာဒီ AA ကနေပြီးတော့မှနယ်မြေတွေတော်တော်များများကိုစိုးမိုးနေတယ်နောက်ပြီးတော့တော်တော်များများကိုလည်းသူတို့ဘက်ကသိမ်းပိုက်နိုင်တဲ့အနေအထားမှာရှိတော့ဒီလက်တလောမှာစစ်ကောင်စီဘက်ကစည်ရေးအရာပေါ့နော်ဒီသူတို့အပြင်းထန်ခုခံနေရတဲ့အနေအထားမှာရှိတယ်အဲ့လိုမျိုးစည်ရေးပြည်ပခပြင်းထန်နေတဲ့အချိန်မှာရခိုင်ပြည်နယ်ထဲမှာရှိတဲ့တချို့ဒီဒုက္ခသည်စခန်းနေနောက်ကျေးရွာတွေမှာရှိတဲ့ဒီမွတ်စလင်တွေပေါ့နော်ဒီလိုမျိုးလူငယ်တွေကိုအထူးသဖြင့်ဒီရိုဟင်ညာလူငယ်တွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းနေတယ်ဆိုတဲ့ဟာတွေရှိတယ်။နောက်ဒီအဲ့ဒီအဖွဲ့တွေကနေပြီးတော့မှစစ်ကောင်စီနဲ့ပေါင်းပြီးအေးအေးအာရခတက်တော်ကိုပြန်တိုက်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတယ်ပေါ့နော်။နောက်တစ်ခုကဒီတိုက်ပွဲတွေထဲမှာလည်းအပြန်အလှန်ပေါ့နော်ဒီလိုမျိုးဖမ်းဆီးမှုတွေရှိနေတယ်တချို့နေရာတွေဆိုတပ်ဖြတ်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတယ်။ဆိုတော့ကိုအောင်မြိုင်တို့ကလည်းရခိုင်ပြည်နယ်ထဲမှာနေခဲ့တဲ့ဒီလိုမျိုးဒီဒေသခံတွေဖြစ်တယ်နောက်တစ်ခုကဒီဘက်ကိုလည်းထွက်ပြေးလာနေတဲ့အနေအထားရှိတယ်အဲ့တော့နယ်စပ်လုံခြုံရေးအခြေအနေကိုလည်းတော်တော်လေးကိုမှသိထားတဲ့လူတွေဆိုတော့လက်တလောရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးဘလို့များမြင်မိပါလဲဒီလိုအခြေအနေတွေဖြစ်နေတဲ့အပေါ်မှာလေဟုတ်ကဲ့
ဒါကဟိုအဓိကပြောရမယ်ဆိုလို့ဆိုရင်ကိုမြန်မာတနင်္ဂနွေလုံရအတန်းအတန်းနဲ့ရှိရှိပြီးတော့ရခိုင်ပြည်နယ်ရဆန်နယ်ကိုရှိရှိလက်ရှိအရှင်ပေါ့နော်ဒါကစစ်တက်ကဟိုဘလူးမဟိုနိုင်မယ်လို့တချမ်းတော့မတင်ပါဘူးဟိုရခိုင်တက်တော်ဘက်ကလည်းသူတို့ရှင်တူအထွင်းပေါ့နော်ရခိုင်ပြည်နယ်တပြေလုံးလဲသူတို့ကဟိုပေါ့နော်သူတို့တင်းချောက်လာနိုင်တယ်ပြီးတော့စစ်တက်မှာလည်းဟိုရဲတဲနဲ့လဲသူတို့ကဟိုသူတို့ကကိုကံမှာဖြစ်ပါတယ်စစ်တက်ဘက်ကလည်းပြီးတော့သူတို့လေချောင်းပေါ့နော်ဟိုလေချောင်းရဲ့ရဲချောင်းရဲ့ပြီးတော့ခွန်ချောင်းရဲ့ဒီတုံးကိုစလုံးကနေစစ်တက်ဘက်ကလည်းဒါအသေးအသင်သူတို့လဲလောက်မှာဖြစ်ပါတယ်
ဟုတ်ကဲ
့အဲဘာကြောင့်လဲဆိုလို့ရှိရင်ဒါကစီပေါ်ရေးဇွန်ပဲပြင်းနေပါတယ်ဟိုနိုင်ငံနယ်စည်းအဓိကဟိုအကြရာရှာတဲ့နေရာတနေရာလည်းဖြစ်ပါတယ်ဒါကြောင့်မလို့စစ်တပ်ဘက်ကလည်းဒါကောအင်ရလွန်ရင်နဲ့သူတို့လှုပ်ရှင်လှောက်လာမှာပါပဲအခုလည်းသူတို့ဘက်ကလူတွေရေလန်းကနေရောက်လာတာရှိတယ်စစ်တပ်ဘက်က
ဟုတ်ကဲ့
အဲအဲ့ဒါကြောင့်မလို့စစ်တပ်ဘက်ကဒါကိုသူတို့ကနယ်စည်းဆိုတော့ဒါတင်းချောက်ဘွားတွေသူတို့လူမျိုးရဲ့ဘာသာရေးဟိုပုံစံနဲ့ပေါ့နော်ဟိုပုံစံနဲ့သူတို့တော်ရှင်တယ်
အဲ
သူတို့ကဟိုဒီနေရာမှာသူဟင်ကြတွေကိုသူတို့မဲလွန်းတာမျိုးမျိုးပေးပြီးတော့သူတို့ကအချံပင်တွေအများကြီးရှိတဲ့သူတို့စီမှာဒါတွေကတောင်းချပြီးတော့ဟိုရခိုင်နဲ့ရူဟင်ကြတန်ဝမ်ကြမှာပဒီပကားတွေသူတို့ကဟိုပြပွားလာအောင်ပဲသူကဒါလောင်းနေတယ်လို့ပဲကျွန်တော်ကမြင်ပါတယ်အဲတခြားလူမျိုးတွေဘာသာရေးပြဿနာတကူကိုဟိုချံပင်ဘွားတွေပဲဒါတွေလောင်းနေတယ်လို့ပဲကျွန်တော်ကမြင်ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေကိုကျွန်တော်ကတန်ဝမ်နှစ်ခုမှာဒါတွေကိုတက်တက်ရှာရှာဟောပေါ့နော်တဒေတာပေါ့လို့ရဲနားလေပေါ့လို့လို့ရဲ
အခုကဲအဲ့တော့အခုနောက်တော့ကောင်းမြန်ရှင်းပြသွားသလိုပဲနေမြေထဲမှာလဲစီရေးကတော်တော်လေးတင်းမာနေတယ်အဲ့တော့အရင်တုန်းကလဲအဲ့လိုမျိုးဒီရခိုင်နဲ့မွတ်စလင်တွေဈားထဲမှာလူမျိုးရေးဘာသာရေးအတ္တိကယုံအသွင်ပေါ့နော်အဲ့လိုမျိုးသူတို့ဈားထဲမှာတင်းမာမှုတွေဖြစ်ခဲ့တာတွေအများကြီးဖြစ်ခဲ့တော့အခုလက်တလုံးမှာလဲဒါမျိုးဖြစ်လာနိုင်တဲ့အရေးအယောင်တွေရှိတဲ့အတွက်သတိထားကြဖို့ဆိုပြီးတော့တော်တော်များများကလဲသတိပေးနေတာတွေရှိတယ်ပေါ့ဆိုတော့ဒီလိုမျိုးပေါ့နော်ဒီလိုမျိုးအခြေအနေတွေကတော်တော်လေးကိုမှအကဲဆက်နေတဲ့အနေအထားမှာဒီမွတ်စလင်ပေါ့နော်ဒီရိုဟင်ညာတွေဘက်ကဒီလူငယ်တွေရောဒီအတိုင်းဝိုင်းကဒီဩဇာအာဏာရှိတဲ့သူတွေရောနောက်ပြီးတော့ခုနကပြောတဲ့ဒီအေအာရခတက်တော်တွေဘက်ကရောဘလိုမျိုးပေါ့နော်ဒီလိုခုဖြစ်နေတဲ့ဆက်ဆက်တိမခံဖြစ်နေတဲ့ဒီလိုမျိုးနှစ်ဖက်အတိုင်းဝိုင်းကြားထဲမှာဖြစ်တင်းမာမှုတွေဖြစ်လာနိုင်တဲ့အနေအထားပေါ်မှာဘလိုမျိုးဆောင်ရွက်သင့်တယ်လို့ပေါ့နော်ဒီဒုက္ခသည်ဒီရခိုင်ပြည်နယ်ဘက်ကနေပြီးတော့တိတ်ဆောင်လာရတဲ့လူတယောက်နေနဲ့ကိုကိုလေးနဲ့ရှင်ပြီးတော့ဘလို့အကြံဉာဏ်ပေးကျင်တာရှိလဲဘလို့တိုက်တွန်းကျင်တာရှိပါလဲရှင
်ဟော community feedback mechanism and respond ဘောနော် respond mechanism ဆိုပြီးတော့ဘောနော် CFRM ဆိုပြီးတော့ဟောနပြတ်တန်ဝိုင်းပါတဲ့ဟောပုဂ္ဂိုလ်တွေနဲ့ဘောနော်ဒီလိုမျိုးပိုစီတင်တဲ့ဒါကိုပိုစီရရှင်ကမှာလဲရခိုင်တက်တော်ကဒီကဟိုအရကတက်တော်ကအဓိကဥဆောင်ပြီးတော့ဆောင်ယူတင်တယ်လို့ပဲကျွန်တော်ကမြင်ပါတယ်အချင်ပြုတ်ရှင်အချင်လက်ပြုတ်ရှင်တဲ့ဘာကြောင့်လဲဆိုလို့ဆိုရင်ဒီအရကတက်တော်ကဟိုရူဟင်ဂျာအပေါ်စီတဲမှာတော့လည်းကောင်းရခိုင်တို့ရပေါ်စီတဲမှာတော့လည်းကောင်းဟိုလက်ရှိအရှင်ကိုရှိမဲ့ဆိုလို့ဆိုရင်အောက်ဆာနာအကြီးမဆုံးအပေါ်စီကဒီဟိုအရကတက်တော်ပဲပြင်းနေပါတယ်ဒီအရှင်မှာပါသူတို့မှာအောက်ဆာနာလည်းရှိတယ်အဲပြီးတော့သူတို့လက်ရှိဟိုစစ်တက်တက်အများကြီးရခိုင်ပြည်နယ်မှာသူတို့ကလွင်မိုးသွားတယ်တင်းချောက်သွားတယ်အပေါ်စီပဲဖြစ်အဲ့ဒါကြောင့်မလို့ဒါကဟိုအာရကတက်တော်ရဂျက်ကဲတွေမှာဒါကတာဝန်အရှိဆုံးလို့ပဲကျွန်တော်ကပြောရှင်ပါတယ်အဲ့ဒါကြောင့်မလို့ဟိုအာရကတက်တော်အနေနဲ့အခုတော့သူတို့မှာရွယ်လေရှိတယ်
ဟုတ်ကဲ့ ဟုတ်ကဲ့
ဟော United League of Arkham ပေါ့နော်ရခိုင်ဟိုအမျိုးသားပွဲချုပ်ပေါ့နော်ဒါလည်း ULA ပေါ့ဒီအတီကနေသူတို့ကဥဆောင်ပြီးတော့ဟိုပေါ့နော်ဟိုရူဟင်ဂျာတန်ဝိုင်းကရောရခိုင်ရတန်ဝိုင်းကရောဒါတွေဟိုအတန်ဝိုင်းနှစ်ခုသလုံးကနေပုဂ္ဂိုလ်တွေယူပြီးတော့ဟို CFRM အပွဲစီတစ်ခုပေါ့နော်ကော်မတီတစ်ခုဖွဲ့စည်းပေးဖို့လိုပါတယ
်အဲ
ဖွဲ့စည်းမယ်ဆိုလို့ဆိုရင်ဒါကမြေပြင်ရဲ့တည်င်းရှယ်လဲပေါ့နော်ဟိုလိုအကွန်ရဲ့ရှုဖို့မှုတွေပြီးတော့ဘယ်သူကရှုဖို့တာလဲဒါလည်းလာမှာလေလာမယ်ဆိုလို့ဆိုရင်သူတို့ကတက်တင်ချာစာစီစိတ်ပြီးတော့အဲ့ဒီမှာအကဲ့ပြက်ပြီးတော့ဟောဒါကိုအရှင်မြှွန့်ပြန်လဲရတယ်တွန့်ပြန်မယ်ဆိုလို့ဆိုရင်ဖေသူလူတို့လည်းဒါမင်းသွားမယ်ဒီလူမဟုတ်ဘူးဆိုလို့ဆိုရင်စစ်တပ်ကမြို့မြို့သူတို့ဝါဒတိုက်ဝါဒမိုင်းတွေတိုက်နေတာရှိတယ်ပြီးတော့နပဲ့အတန်အဝိုင်းမှာလဲဟောစိတ်ကန်စားရှာနေသွားနေတဲ့ဟောပေါ့နော်ဟောပရိုပဂန်ဒါတွေတွေးရတယ်ကျွန်တော်ကဟော Facebook ရဲ့ social media ရဲ့ပြီးတော့တခြား Telegram ရဲ့ဒီလိုရှိတယ်ဒါတွေကိုကျွန်တော်ကဟောအဲ့လိုမျိုးကပေါ်စစ်တခုရှိမယ်ဆိုလို့ဆိုရင် CFRM လို့ကပေါ်စစ်တခုဟောရှိလာမယ်ဆိုလို့ဆိုရင်တော့ဒါကရှင်မီတွန်းပြန်လဲရတယ်လေဥပမာအပြင်ဟောဆွစ်ဆစ်ရှားတွေလည်းရှိတာကိုကစစ်တက်ကိုလည်းဆွစ်ဆင်းနေတဲ့ဟာတွေရှိတယ
်ဟုတ်ကဲ့
ဝါရကတက်တော့ကိုလည်းဆွစ်ဆင်းနေတဲ့ဟာတွေရှိတယ်ဒါတခြားဆွစ်ဆွေးမှုတွေလည်းအများကြီးရှိလာတယ်ဒါတွေကိုဟောအဲ့လိုမျိုးကပေါ်စစ်တခုရှိလာမယ်ဆိုလို့ဆိုရင်ဒါကဘယ်သူလောက်တာလဲဆိုတာဒါကရှင်မီတွန်းပြန်လဲရတယ်ပြီးတော့ပြည်သူလူထုကလည်းရှင်နဲ့တပြင်းရင်ပြင်ကြလဲရတယ်ဒီဟာတွေကို
ဟုတ်ကဲ့
ဒီလိုဆိုလို့ဆိုရင်တော့ဒါအရှင်မေကျွန်တော်တို့လူမျိုးရဲ့ဘာသာရေးပြဿနာပြမလားပြပွားမလားအောင်ဟောဒါအရှင်မေကျွန်တော်ကခါခွေလေးရမယ်တွန်းပြင်လေးရမယ်အဲအဲ့ဒါကြောင့်မလို့နပဲ့အတန်ဝန်ရဲ့ဟောဘောနာရှုကိုရှိပြီးရှဲရှုပြီးတော့ဒီလူဟော CFRM လူကပေါ်စစ်ကကမြန်ဆွန်ကော်မတီတရရဲ့အဲကိုပေါ်စစ်ပေးဖို့အတွက်ကျွန်တော်ကရှင်လေးပြုရှင်တယ်ပြီးတော့တိုက်လေတိုက်တွန်းလူပါတယ်ကျွန်တော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကောင်းမြတ်ရေကျေးဇူးအများကြီးတင်ပါတယ်နောက်ပိုင်းထူးလို့ရှိရင်လည်းကျမတို့ဒီရခိုင်ဘက်ကအခြေအနေနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့မှဆက်သွယ်မေးမြန်းပါမယ်ရှင်အခုလိုအချိန်ပေးပြီးဖြည့်ပေးတာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါ
ဟုတ
်မဆုမောဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါနမဲဇိုးနဲ့ကြော်ကြားတဲ့ခရင်ပြည်နယ်ရွှေကုတ်ကိုစီမံကိန်းထဲမှာအွန်လိုင်းငွေကြေးလိမ်လည်နေတဲ့တရုတ်ကြားဖြန့်လုပ်ငန်းကုမ္ပဏီပေါင်းရာနဲ့ချီရှိနေကြောင်းအွန်လိုင်းမှာငွေလိမ်လည်ဖို့စိတ်ခိုင်းခံရသူကိုမမောင်က VOE ကိုပြောပါရယ်အမေရိကန်အခြေစိုက် USIB အမေရိကန်ငြိမ်းချမ်းရေး Institute ရဲ့ထုတ်ပြန်ချက်အရ2023ခုနှစ်တွင်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံကိုပြစ်မှတ်ထားလိမ်လည်ခံရတဲ့ငွေပမာဏပေါင်းဒေါ်လာ 3.5 ဘီလီယံလောက်ရှိကြောင်းဖော်ပြထားပါရယ်ကိုမမောင်ကဒီစိတ်ခိုင်းခံရတဲ့အတွေ့အကြုံတွေကိုထိုင်းမြန်မာနယ်စပ်တနေရာမှာဒီမိုင်းအင်ဂျင်နိုင်တဲ့တွေ့ဆုံမိမြန်တင်ဆက်ပေးထားပါရယ်ခင်ဗျာ
အခုကျမရောက်ရှိတဲ့နေရာကတော့ဒီမြန်မာနိုင်ငံဘက်ချမ်းမှာနမဲဆိုးနဲ့ကြော်ကြားတဲ့ရွှေကုတ်ကိုလှမ်းမြင်နေရတဲ့နေရာပါရှင်။အဲ့တော့ဒီရွှေကုတ်ကိုဝင်းထဲမှာလဲဒီလိုခုဆိုရင်ဒါဒီအထက်ပေါင်းများစွာရှိတဲ့တိုက်တာအဆောက်အုံတွေကိုမြင်ရတယ်လို့အခုစောင့်နေစေပေါ့နော်။အဆောက်အုံလည်းမြင်ရတယ်။နောက်ပြီးတော့ဒီထဲမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေတရုတ်လုပ်ငန်းရှင်တွေဟေးရှိနေတာဆိုတာကိုလည်းဒီရွှေကုတ်ကိုဝင်းထဲမှာတွားရောက်လုကင်ခဲ့သူတွေကကျမတို့ view ကိုပြောပါရစေ
။ရွှေကုတ်ကိုကျွန်တော်လောလောအဲ့ကျွန်တော် online follow ရတဲ့နေရာပေါ့နော်
။ဟုတ်ကဲ့အခုမြင်နေရဆောက်ဆိုအဲ့တော့ဘယ်နေရာလောက်မှာကိုမမောင်လုပ်ခဲ့တာလ
ဲ။အခုမြင်နေရ3တက်တိုက်အဲ့3ခုတိုက်ပေါ့နော်။ဆက်စားခြင်းမြင်နေရအဲ့ဒါကျွန်တော်လောလောခဲ့နေရအောင်
။အဲ့တော့ဒီတဲမှာဆိုရင်လည်းဟိုတယ်တွေရှိတယ်။ဒါပေမဲ့ဒီရွှေကုတ်ကိုသွားဖို့ဆိုလို့ရှိရင်လည်းတော်တော်ခက်ရခက်စစ်သွားရတယ်။အဆောင်တွေရှိတယ်။နောက်အခုကျမရောက်ရှိနေတဲ့နေရာကတော့ဒါတို့တရုတ်တီဦးပေါ့နော်။တရုတ်နိုင်ငံသားတွေကဒါဒီထိုင်းဘက်ကနေပြီးတော့ရွှေကုတ်ကိုသွင်းတဲ့ဟိုသွားတဲ့လမ်းကြောင်းလို့လည်းသိရပါတယ်။အခုကျမတို့ကရွှေကုတ်ကိုမှလောက်ခဲ့တဲ့ကိုမောင်မောင်နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်။ကိုမောင်မောင်ကဒီရွှေကုတ်ကိုမှလောက်ခဲ့ဒါဆိုတော့လေအဲ့ရွှေကုတ်ကိုမှဘာကြောင့်သွားပြီးတော့လုတ်ခဲ့တာလဲရှင
်အာဒီဘယ်နင်းဘာလဲအလုတ်ကြီးရှာလာတာခါကြောင့်ပြီးတော့ online မှာအလုတ်ခေါ်တာတွေ့ရပါတော့အဲ့လုတ်ခေါ်တာနေပြီးတော့အာတော့ဘန်းနေပြီရတော့လေဆိုတော့အားကြောင့်တကယ်ကြီးကလည်းလမ်းခေါ်နေတယ်ခေါ်ပြတော့
ဟုတ်ကဲ့ အဲ့တော့သူတို့အလုတ်ခေါ်တဲ့အချိန်မှာတော့ဒီအလုတ်တွေရှားနေတာရဲ့အဲ့ဒီမှာသွားလုတ်တယ်ဆိုတော့ဟိုလောက်ခလဆာတော့ဘယ်လိုပေးလဲရှင
်ပထမတော့သူတို့ကြီးအာတစ်ထောင်ခွဲပေါ့နော်တစ်ထောင်ခွဲပြီးရင်ကော်မရှင်နဲ့ပေါ့နော်တော့အာပြီးရင်ပြီးမယ်လို့ပြောပါဘူးနော်ပြီးမယ်လို့ပြောတော့တလာပြီးတလာပြီးမယ်လို့ပြောပါဘူး6လောက်လောက်တော့ကြာ
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာကျတော့ဘာတွေလုတ်ခဲ့ရတယ်လဲဘလို့ပုံစံမျိုးနေနေပေါ့နော်ဟိုသွားပြီးတော့လုတ်ခဲ့တာလဲရှင
်အာပရမဆက်တာကတော့ကျွန်တော်ဟိုပေါ့ website ပိုင်းပေါ့နော် website အလုတ်ဆိုပြီးခေါ်တော့အဲ website အလုတ်ဆိုတော့သူက chatting နဲ့ website နဲ့နှစ်ခုရှိတယ်လို့ပြောတော့နောက်မှသိလာကြတော့အဲ့ထက်မပါဘူးပေါ့နော်အာကျွန်တော် website လို့လူရှာလူခေါ်ပေးရမှာပေါ့နော်ဒါလူခေါ်ပေးရမှာဆိုတော့ဘာဖတ်လို့မှာပေါ့အာပြီးတော့အင်္ဂလိပ်စာအာစကားပြောကြည့်ခါကျတော့ interview မှာကျွန်တော်အင်္ဂလိပ်စာအရင်ဆင်ပြတယ်လေသင်ပြရတာဆိုတော့အဝေဘူးလို့ခေါ်မှာပေါ့သူကလိန်သူကလူခေါ်ရဲလူရဲလိန်နဲ့လူနဲ့နှစ်ခုခွဲထားပါတော့เนาะအဝေဘူးဆိုပြီးတော့သူသက်ဆန်လိန်ရတဲ့ပုံစံမျိုးပေါ့เนาะအဲ့ဟာအဲ့နေရာကိုကျွန်တော်ပြလိုက်တော့
သူတို့ကအဲ့တော့အဲ့ဒီအလုတ်ခတ်မယ်ဆိုတဲ့ဟိုကမင်းတို့ကဒီ online ကနေတစ်ဆင့်ငွေလိန်ရမယ်ဆိုတာမျိုးတခါတည်းပြောတာလားရှင်
အဲ့လိုတော့မပြောဘူးကျွန်တော်တို့ကတရုတ်ဆိုတော့ဒီမှာဝေဘူးဆိုပါတော့ဆိုတော့ကျွန်တော်ကဘယ်လိုပြောမလဲအာဟိုရောက်ကမှ interview ဖြေကမှတည်ရတာပါ
โอเค
แต่พี่ก็ไม่ได้พี่ก็เล่าว่าเขาจะลงกลุ่มนี้เลยแหละไอ้เหล่านี้ไม่ติดอยู่เลยแล้วพี่ก็ฟรองซ่าๆเตะๆหาจ้ะตัวเรายောက်ไปสว่าเนี่ยค่าจะชั่วอ่ะค่าจะผิดเลยส่วนตัวงูหยออ่ะ
เออน่ะเบไอ้ชุกกูมาอดิก็ลงนี่ล่ะเนี่ยบดุฤเลยရှင
်ปีมาอีติยุคดิเนี่ยติยุคดิเหรอติยุคดิป่ะเนาะเราตะเทยดิแหละหมายเราตะเทยอ่ะจ้ะปีมาอีติยุคกูมาตรงว่าประมาณสักแล้วไม่ตะไอ้นี่สักแล้วไม่ตะลงมาติยุคสักแล้วตะinterview ခေါ်တော့သွားတော့ဗောနော်တော်ရင် interview ရေးပြီးခါကျတော့စသချင်းအလုပ်ဆင်းမယ်ဆိုတာနဲ့တစ်ခါတည်းမျိုးစာချုပ်ချော်တာ interview အောင်ပြီဆိုတာနဲ့စာချုပ်ချော်ကျွန်တော်စရရတော့ကျွန်တော်အဲ့ဒီမှာဟိုမှာလာတဲ့ဟာဆိုရင်အဲ့ဆိုရင်ဒီမျိုးချာဗောနော်တရုတ်ပေါ့ဒါပေမဲ့ဗမာစကားလည်းတက်တယ်ဗောနော်တော့သူမှာတော့လက်နှစ်ပါဟု
တ
်ကဲ့ Prince Road ခိုင်းတာဗောန
ော်အော်အဲ့တော့တော်ရှိကုတ်ကူတွေမှာ interview လုပ်တယ်ဆိုတော့ကို့လိုပဲဘလောက်လောက်ရှိလဲလူတခြားလူတွေလာကြတာအဲ့လိုပဲရွှေကုတ်ကူတွေ
တော့တော်တော်များများပဲဟုတ်ကဲ့ကြိလိုက်ပြီဆိုရင်အကောင်တော့လူငယ်တွေအကောင်တော့ဒီကလုတ်တဲ့လူတွေ
အော်မြန်မာလူငယ်အများစုပေါ့နော
်ဟုတ်ကဲ
့သူတို့ကအဲ့တော့ခွဲထားတာပေါ့နော်လူတွေအဲ့လိုအလုတ်ခန့်တဲ့နေရာမှာလဲတခါတည်းဟို
အလုတ်ခန့်တဲ့နေရာမှာနှစ်မျိုးဖြစ်သွားပါဘောနော်နှစ်မျိုးဖြစ်သွားတော့ပေါ့ဒီလူခေါ်ရတဲ့လူရဲ့လင်ရတဲ့လူဖြစ်သွား
ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့အတွေ့အကြုံပြောပြပါအောင်သူတို့အဲ့တော့ဘယ်လိုစလို့ဘယ်လိုလုပ်ရလဲ
အာစားစားခြင်းနေဒီကြတော့သူများသူတို့စားရဖက်ခိုင်းနေပေါ့နော်သူဘာလို့ဆိုတော့ကျွန်တော်ပတ်လို့တာဘရာဇီးနိုင်ငံဆိုတော့ညနေ9ခွဲရနေမနေ့9ခွဲထိဆင်းရကံကောင်းတယ်လို့ပြောလို့ရပါဘူးဘာလို့ဆိုတော့နေရတဲ့အဆောက်အုံနဲ့ဆင်ပြေတယ်ဒါပေမဲ့တချို့တငယ်ချင်းတွေဆိုရင်မိုးကြီးရောအဲ့လိုအခန်းချင်းချင်းလေးနေပေါ့ဒီမှာအဆင်ပြေရတဲ့ဟိုကုမ္ပဏီလည်းရှိရပေါ့နော်အဲထမင်းကတော့၃၀ကျွေတယ်သူဒါပေမဲ့လာစားကတော့ twist လောက်တာပေါ့နော်စားစားခြင်းလာဖို့သူလာတာမသိဘူးသူရလာကြမှာလာတာစပြီပေါ့နော်ဆက်တော့တကယ်တမ်းသူတို့ပတ်စံရရဆိုပြီးမှတကယ်ကြအဲ့လောက်ကြီးများအောင်ဆက်စားခြင်းတော့သိရမှာ1000ခွဲပဲကော်မရှင်ပါအများကြီးရပဲပါနော်တကယ်တမ်းကျတော့1000ခွဲအောင်မှာ1000ခွဲတော့ပြရအောင်နော်1000ခွဲပဲရရဒါပေမဲ့အဲ့1000ခွဲရလဲဆက်စားခြင်းလာတလာလို့မရဘူးအဲပြီးဒုတိယလာကြမှာစရဆိုတော့ဆက်စားခြင်း2လပဲတလောက်9500လို့ပြောရတာအဲ့လိုပ
ါဥပမာနမူနာတစ်ခုပြောပြပါအောင်ဘလို့သူတို့အဲ့ website ကိုပေးလိုက်တဲ့အခါမှာအကောင့်နေပါကြီးကြတော့ဘလို့ပုံစံမျိုးနဲ့ဘလို့
ဆက်စားခြင်းဘလို့လဲဆိုတော့သူတို့လူခေါ်ရလူကအလုပ်ရှိရပါ냐ဆိုတော့ပြတော့ website ကနေပြလုတ်ခေါ်ကြခေါ်လိုက်ပြတော့ Telegram ခေါ်ရပါတော့ Telegram ရောက်တဲ့အခါကျတော့သူတို့တွေကမင်းအကောင့်ဖွင့်ပတ်စံဘလောက်ရမယ်ပါ냐သူတို့အကောင့်နေဖွင့်တယ်ရလာတဲ့အကောင့်ကိုရလာတဲ့အကောင့်ပေါ့နော်ပြေးပြေးမင်းစလို့လို့တက်ပတ်စံဘလောက်ထည့်ဆိုမျိုးဆိုပတ်စံပတ်စံထည့်ရတယ်ပေါ့နော်ပတ်စံထည့်ရတော့ကျွန်တော်ပြောပြဆိုရင် VA 20ပေါ့နော် VA 20ထည့်ရတော့သူ့အကောင့်ထဲမှာ28ဒေါ်လာ28 real ဖြစ်တော့ဆက်သွားပြီးတော့အမှအလုပ်တစ်ခုလုပ်ခိုင်းလိုက်တယ်လုပ်ခိုင်းတဲ့ခါကျတော့သူကအလုပ်လုပ်လိုက်ရလုပ်တဲ့ခါကျတော့ပတ်စံ50လာမပြီးရ64လာမပြီးရ64ဆိုရင်အဲ64ဆိုထုတ်ပြလိုက်အစင်ပြေးလို့ဆိုရင်သူနောက်ဆက်တစ်ခါထက်ပြီးတော့ပတ်စံထည့်တယ်အဲ့ကျ50ဆို50ပေါ့နော်ထက်50ထက်ပြီးတော့တစ်ခါထက်ထုတ်ပြီးအဲနောက်ဆုံးတတိယတစ်ခါလည်းကြာရကြအောင်အဲ့တတိယတစ်ခါစာပြေးတော့တောက်ဆော့ပတ်စံနေပဲထည့်ရပ
ါဒါကိုမမောက်အထွေကြုံရဆိုဘယ်လောက်ထိလိန်နိုင်လဲငွေကြေးတွေဘယ်လောက်ထိပါလဲ
တယောက်ထည့်ရနေပြီးရတသိန်းလောက်ထိရောက်ဘူ
းတသိန်းဆိုတော့ဒေါ်လာဆိုဘယ်လောက်လောက်ရှိမလဲ
အော်ရီယန်နေမယ်တင်တယ်ဒေါ်လာဆို8000လောက်ရှိမှာ
ဒေါ်လာ8000လောက်ထိရောက်ဘူးလေရတဲ့ခါကြလို့ရှိရင်အဲ့တော့အဲ့တရုတ်တထေးတွေပေါ့တထေးတွေကတရုတ်တွေပဲပေါ့နော်
တထေးတွေကတရုတ်တွေ
ဒီတဲကိုဝင်သွားတဲ့လူတွေကဟို cyber နဲ့ပတ်သက်ပြီးဂျွန်ပြူခံရတဲ့သူတွေဖြစ်ဆိုပြီးတော့ဒီနိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေတရားရေးစောင့်ကြည့်နေတဲ့ဖွဲ့စည်းတွေကအစင်ကန်စာထုတ်ပြန်တာတွေလည်းရှိရလေ။နောက်ပြီးတော့အထူးသဖြင့်ဟိုနိုင်ငံခြားသားတွေပေါ့အာဖရိကဆိုတဲ့နိုင်ငံတွေလည်းပါတယ်။ဗီယက်နမ်တို့မလေးရှားတို့ဘာလို့အိန္ဒိယကဆိုရီလည်းအဲ့ဒီမှာလည်းလာပြီးတော့အလုပ်လုပ်ကြတယ်ပေါ့လေ။ဆိုတော့အဲ့ဒီအခြေအနေတော့ဘယ်လိုတွေ့ရလဲ
။အော်ကျွန်တော်ရောက်တုန်းကဆိုရင်ကျွန်တော်ကကုမ္ပဏီပေါ့နော်။ဗီယက်နမ်လေးရောက်လောက်ရှိတယ်။ပြင်းနေကောက်မလေးချောချောလာလာလေးပေါ့နော်အဲသူတို့တွေကြတော့လေအာဟိုနာသူနိုင်ငံမှာအဆင်ပြေတယ်ဘယ်မှာအလုပ်ခေါ်လို့ပေါ့နော်အလုပ်ခေါ်လို့လာကြတယ်ဆိုတော့သူတို့တရားမဝင်နေလန်နေလာကြတယ်တရားမဝင်တော့လေသူတို့ထိုင်းတီလာကြတယ်လာပြီးတော့ထိုင်းအနေမှာတစ်ဖက်ဒီဘက်ကိုတရားမဝင်လာကြတယ်ပေါ့နော်အဲ့လိုလာပြီးတော့အမှအလုပ်လုပ်နေကြတဲ့လူလည်းရှိရဲပြေးဟာမကြရင်ဖူးဆူးဆိုပေါ့နော်ဟိုလိုလေအာပြည်တစားပြောတာအဲ့လိုလုံးနေရမိကလေးလည်းရှိရကျွန်တော်တွေ့ရတဲ့တော့ကတော့တော်တော်မြန်မာလူသမားတွေကမြန်မာလူမျိုးတွေနေမဟုတ်ဘူးအာဖရိကလူတွေလည်းအာဖရိကဘက်ကလူတွေလည်းပါတယ်ပြီးရင်ဒီဘက်ကအများဆုံးပြည်နယ်တွေများတယ
်ပြည်နယ်တွေလည်းများတယ်ဟိုအိန္ဒိယတွေရောရှိရလို့ကြားတယ်အဲ့ဒါအိန္ဒိယ
ကတော့သူတို့နိုင်ငံလိမ့်နေတာပေါ့နိုင်ငံလိုက်ပေါ့အိန္ဒိယနိုင်ငံဆိုရင်ပြည်နယ်အိန္ဒိယနိုင်ငံဘရာဇီးနိုင်ငံအီတလီဆိုအီတလီအဲ့လိုမျိုးတွေအကင်းတဲ့ဆိုပြင်တယ်ပေါ့နော်အဲ့လိုမျိုးကြီးကိုခွဲထားပေါ့နိုင်ငံလိုက်ခွဲထားပြီးတော့တခွဲကကျွန်တော်ခွဲကဘရာဇီးနိုင်ငံဆိုင်ပြန်ဘရာဇီးအဲတခြားခွဲကတရုတ်စွာကျန်းကျင်တွေဆိုရင်တရုတ်ပေါ့နော်အဲ့လိုမျိုးကြီးအဲ့
တော့တလောကပဲဒီပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲအဲ USIP လို့ခေါ်တဲ့ American Chief Site ဒီဟိုငြိမ်းချမ်းရေး Institute အဖွဲ့ကနေပြီးတော့ဒီရွှေကုတ်ကူလို့နေပတ်သက်ပြီးသူတို့ဖြင့်အရှိတောင်အရှာဒေတာတွင်ဒီ online လိမ့်လည်မှုတွေမှာဒီကရင်ပြည်နယ်ကရွှေကုတ်ကူတို့နောက်တခြားအဲ့လိုစီမံကိန်းတွေထဲမှာရှိနေတဲ့တရုတ်ရာဇဝတ်ခိုင်းတွေပေါ့နော်သူတို့ကတော့ပြောတာအဲ့ဒါကြီးလုံနေဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ချက်လက်တွေပေါ်မှာဘယ်လိုမြင်လဲ
ဒီရွှေကုတ်ကူမှာကုမ္ပဏီကယာချီပြီးရှိတာလေယာချီပြီးရှိတဲ့ဟာတနည်းရောကုမ္ပဏီတစ်ခုကတနည်းရောဒေါ်လာ1000လောက်ဝင်ငွေနေဆိုတာအဲ့ဒါကတော့လည်းငွေပြူတွေမဟုတ်ငွေမဲတွေလေဆိုတော့ဒီရွှေကုတ်ကူရဲ့တင်းတင်းနဲ့ဝင်ဝင်ဆိုတာဒေါ်လာဘီလီယံနဲ့ချီနေတာဝင်ရှိရတယ်ဆိုတော့ဟိုနိုင်ငံတကာနဲ့နိုင်ငံတကာရတဲ့ငွေကြေးတော့ငွေမဲဖြစ်နေတဲ့ပြပြောင်းဝင်လာကြတယ
်မကြသေးခင်ရက်ပိုင်းကထုတ်ပြန်ချက်အရာဆိုလို့ရှင်အခု online ဒီလိမ်လည်တဲ့လုပ်ငန်းတွေမှာလက်ခံထားတဲ့ BGF ပေါ့လေ BGF မှာလည်းတာဝန်ရှိတယ်ဆော့ချစ်တီဥဆောင်နဲ့ BGF က KNA မှာလည်းတာဝန်ရှိတယ်ဆိုတော့အဲ့လိုဆွဆွဲပြောအဲ့လိုပေါ့နော်ထုတ်ဖော်ပြောဆိုချက်တွေပုံမှန်ဘယ်လိုမြင်လဲရှင
်တကယ်ကျတော့သူတို့ကောက်ွယ်ပေးထားတယ်ဒီတရုတ်တွေဒီဘက်ရောက်လာဖို့ဆိုတာကျတော့သူတို့ကောက်ွယ်ပေးမှရမှာလေပြီးရင်အာထောက်ထားမှမရှိရလို့အာထိုင်းနိုင်ငံလည်းပါပါပေါ့နော်ဘာလို့ဆိုတော့ကျွန်တော်တတိယောက်ဆိုရင်ထောင်ကြပါတာအာဘက်သုံးသန်းနဲ့ပြန်ယူပေးရတယ်ပြန်လွတ်လာပြီးရွှေကုတ်ကူပြန်ရောက်လာအဲ့လိုမျိုးပဲပေါ့နော်သူကအာသူတို့ကောက်ွယ်ပေးထားလို့ပဲဒီလုပ်တွေလုပ်နိုင်နေတာပေါ့နော်အ
ဲ့တော့နောက်ဆုံးထွက်လာတဲ့အခြေအနေအရဘာကြောင့်ထွက်လာရလဲရှင
်အော်ဟိုလိုပြောမယ်နောက်ပိုင်းကျတော့လေအာဒီရေးရှိဒီမှာဒီသူများမျက်ရည်နဲ့လွတ်လို့နေဟာရကျတော့အဆင်မပြေလာဘူးလေအဲ့ဒါဘယ်လိုပြည့်ဟိုကိုယ့်လက်ပြာပဲလုပ်မယ်အဲ့တော့နေရနေနေတူကအာစကားပြောနေရဟာဒီအမြဲအနေထားမင်းသူဘွားသူတဘွားဘွားပြက်နေရတော့ညင်နေရတယ်။ဒါပေမဲ့အဲ့ဘွားပြက်နေရမြင်ရတော့အဲ့ထက်ကနေပတ်စံနေပြန်ထက်ယူနေရတာဆိုတော့နည်းနည်းကြာလာတဲ့ခါကျတော့နည်းနည်းစိတ်ထဲမှာဟာဟိုသူကအဆင်မပြေချက်လာ
။ထွက်လာတော့လွယ်လွယ်ကူကူထွက်လို့ရလား
။မရဘူး။တော်တော်ကြီးအာအင်းကအဆင်မပြေလို့ပါသိရမလား။အင်းကနေမကောင်းဖြစ်လို့ပါဖြစ်လို့တရားဖြစ်လို့နဲ့အကြောင်းပြချက်မျိုးစုံနေပေါ့နော်။သူတို့ကပြီးမထွက်ဘူး။တော်တော်များများပြီးမထွက်ကြဘူး။
ဟုတ်ကဲ့။အဲ့တော့ကိုယ်လိုမျိုးပေါ့နော်လူငယ်တွေအဲ့ဒီမှာရွှေကုတ်ကူမှာဘာမှရွေးချယ်စရာမရှိလို့ဟိုဒါဝင်ငွေအတွက်ပေါ့နော်အားဆိုပြီးတော့ရွှေကုတ်ကူမှာသွားပြီးလောက်ကင်ဖို့ရှိနေတဲ့လူငယ်တွေရောအဲ့ဒီမှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးရောပေါ့လေကိုမမောက်အနေနဲ့ဘလို့ဟိုအကြံပေးခြင်းလဲရှင
်အကြံပေးခြင်းတော့ကျွန်တော်ကတော့ကံကောင်းတယ်လို့ပြောခဲ့ရမှာပေါ့နော်တတိကနည်းနည်းဟိုကျွန်တော်လည်းနည်းနည်းအင်းလေးစာစကားတက်ပါတက်တော့နည်းနည်းအားကိုးခြင်းနဲ့ထဲမှာပါထားတော့နည်းအဆင်ပြေခဲ့ရလို့ထင်တယ်တကယ်တမ်းကျတော့တချို့ယုံနေဆိုရင်တချို့ဒီဘက်အများကြီးဘက်ကဆိုက်တယ်ဆိုရင်ဒီနှိမ့်ဆက်တာတွေတော့ပြီးရအောင်လုပ်ကြရင်လုံးဝပြင်းပြတာတွေအဲ့ချန်ဝင်းနဲ့ဒီဘက်ကဆိုက်တယ်ဆိုရင်ချန်ဝင်းနဲ့ကနေအပြင်ထွက်ဖို့တော့ကောင်းပါပဲတတိလူကိုပါပါထွက်အဲ့ချန်ဝင်းနဲ့မှာပဲနေနေရတယ်ဟုတ်ရှေ့မှာဘလောက်ပဲအနားမှာပဲဘလောက်ပဲစစ်ဖြစ်ဖြစ်လုံးဝပြေးလို့မရဘူးအပြေးဝင်လည်းမပြေးဘူးအဲ့အဲ့ချန်မှာပဲနေရတယ်
ဘ တ်စင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစည်းအဝေးကိုမတ်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA အစည်းအဝေးတွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ကနေ2024ခုနှစ်ဂျွန်လ2ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီဒီလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ဒီဘတ်ဆောင်ကြက်တဲနဲ့စစ်ကောင်စီအတွက်မတည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရပိုင်းအတွင်းဒေါ်လာဈေးရွှေဈေးတွေအတက်ကျန်းနေဆိုတဲ့သတင်းတွေကြားနေရပါတယ်။လာဒီပါပဲစားသုံးကုန်လူသုံးကုန်ပစ္စည်းတွေပါဝင်လောင်းစားစီဈေးနှုန်းနဲ့စေဝါဈေးတွေလည်းတရိပ်ရိပ်တက်နေပါတယ်။လျှက်စင်ပြီးပြတ်တာကလည်းပိုဆိုးလာသလိုအလုပ်ကိုင်းခွင်လန်းကလည်းရှားပါပြီးတော့ဝင်ငွေတွေလည်းကျဆင်းလာနေပါတယ်။စီးပွားရေးနိုင်ငံရေးစည်ရေးအဖက်ဖက်မှာစိုးရိမ်ကြရှုံပြီးတော့အကြက်တဲပေါင်းစုံနဲ့ကြုံနေရတဲ့စစ်ကောင်စီအတွင်းမှာအဖြုတ်အထုတ်အရွှေ့ပြောင်းနေတဲ့မတီးမငိမ့်ဖြစ်နေတယ်လို့လည်းအကဲခတ်တွေကဆိုကြပါတယ်။ဒီလိုအချိန်မှာတက်တွင်းပုံကံမှုတက်တွင်းအာနာသိမ့်မှုဖြစ်နိုင်ခြင်းရှိပါသလားဒီကြောင့်ကိုတော့ဆောင်းပါရှင်ပြည်တွင်းနိုင်ငံကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတင်ဆက်ပေးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဘက်ဆောင်အကြက်တဲနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီအတွင်းမတည်ငြိမ်မှုတွေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ဒေါ်လာဈေးကအမေရိကန်ဒေါ်လာ4500ကျပ်၊ရွှေတစ်ကျပ်သားကျပ်53သိန်းကျော်ဈေးတွေဖြစ်နေတဲ့အကြောင်းဆိုရှယ်မီဒီယာတွေမှာရေးသားနေကြတာတွေ့ရပါတယ်။ရွှေဈေးဒေါ်လာဈေးတွေတင်တဟုန်တိုးတက်နေတာမဟုတ်ပါဘူး။အခြားသောစားသုံးကုန်လူသုံးကုန်ပစ္စည်းတွေအပါအဝင်လောင်စာဆီဈေးနှုန်းနဲ့ဆေးဝါးဈေးနှုန်းတွေဟာလည်းတရိပ်ရိပ်တက်နေတဲ့သတင်းတွေညှဉ်းညူတန်းတွေဟာလည်းနေ့စဉ်နဲ့အမျှစိတ်မချမ်းမြေ့ပွေကြားသိနေရပါတယ်။လျှက်စစ်မီးပြတ်တာခွဲတန်းချပေးထားတဲ့အချိန်စရာအတိုင်းမီးလာအချိန်မမှန်တာတွေကတော့မြမပြည်သူလူထုကြားမှာသတင်းတော်မဟုတ်တော့ပါဘူး။နေ့စဉ်ကြုံတွေ့နေရတဲ့ဖြစ်ရိုးဖြစ်စဉ်တွေဖြစ်လို့နေပါပြီ။အထွေထွေကုန်ဈေးနှုန်းတွေကတက်စီဝါရေးအလုတ်ကန်အခွင့်လန်းတွေကနေပါဝင်ငွေကကျဆင်းလာတစ်ချိန်တည်းမှာစစ်မှုထမ်းဥပဒေကနှိပ်စက်နေမြမပြည်သူတွေဟာတကယ့်ကိုလောကငရဲကိုကြုံတွေ့ခံစားနေကြရတဲ့အချိန်ခါလို့ဆိုရမှာပါအခုလိုဒေါ်လာဈေးနဲ့ရွှေဈေးတွေအတက်ကျနေချိန်မှာပဲစီဝါရေးနဲ့သက်ဆိုင်တဲ့စစ်ကောင်စီရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာန3ဝန်ကြီးဦးအောင်နိုင်ဦးနဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းတို့ဟာမေလ28ရက်နေ့မှာတာဝန်တွေကနေအနာပေးခြင်းခံခဲ့ကြရပါတယ်။ဒါအပြင်တစ်ချိန်တည်းမှာပဲနေပြည်တော်တိုင်းမှုအပါအဝင်ဗိုလ်ချုပ်၅ဦးရာထူးကနေဖယ်ရှားခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။နေပြည်တော်တိုင်းမှုဗိုလ်ချုပ်စောတန်းလှိုင်နဲ့လက်ယုံတပ်ညွှန်ကြားရေးမှူးဗိုလ်ချုပ်၄ဦးကိုစစ်တပ်အရန်အားကိုပို့လိုက်တယ်လို့မေ28ရက် BBC မြန်မာပိုင်းသတင်းမှာဖော်ပြထားတာတွေ့ရပါတယ်2021စစ်တပ်အာဏာသိမ်းချိန်ကစပြီးအခုချိန်ထိနေပြည်တော်တိုင်းမှုအပြောင်းလဲဟာ၄ချိန်ထိရှိခဲ့ပြီးအခုဖယ်ရှားခံရတဲ့ဗိုလ်ချုပ်စောတန်းလိုင်ဟာနေပြည်တော်တိုင်းမှုအဖြစ်လပိုင်းမြသာတာဝန်ထမ်းဆောင်ခဲ့ရသူဖြစ်ပါတယ်နေပြည်တော်စစ်တိုင်းဆိုတာစစ်ကောင်စီရုံးနဲ့စစ်တပ်ဌာနချုပ်ရုံးဆိုင်တဲ့နေရာဖြစ်တဲ့အတွက်စိတ်အချရဆုံးဗိုလ်ချုပ်တွေကသာတာဝန်ပေးလိရှိတာပါအခုဖြစ်စဉ်တွေကိုကြည်ရင်စစ်ကောင်စီဟာအရပဲ့ရောစစ်ပဲ့မှာပါတည်ငြိမ်မှုကင်းမဲ့နေတာကိုပြသနေတာဖြစ်တယ်လို့စောင့်ကြည့်လေ့လာသူတွေကထောက်ပြကြပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြည်ရင်ရာထူးအကြီးဆုံးနံပါတ်1နေရာမှာရှိတဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းဟာလည်းပြီးခဲ့တဲ့ AB လာထဲမှာရက်ပေါင်းအတာကြာလူမြင်ကွင်းကပျောက်ကွယ်နေခဲ့တာတွေ့ရပါတယ်။ဒီလိုအချိန်မှာပဲထိုင်းနိုင်ငံအခြေစိုက်တနေချင်းသတင်းစာကမြန်မာနိုင်ငံမှာအာဏာသိမ်းမဲ့အရေးစိုးရိမ်ထိတ်လန့်စရာဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2024မေ21ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။ဆောင်းပါးကိုရေးသားသူကတော့ MA ဟုစိန်ဖြစ်ပါတယ်။ဆောင်းပါးရှင်က မြန်မာနိုင်ငံမှာပဋိပက္ခတွေကတောင်းကနှင်းဖြစ်မှုတွေမြင့်တက်လာနေပြီးနောက်ထပ်အာဏာသိမ်းမဲ့အရေးအယောင်တွေတွေ့နေရကမြန်မာနိုင်ငံအကြက်တဲဟာလမ်းဆုံလမ်းကွာကိုရောက်နေပြီပူပြီးထိတ်လန့်စရာစိုးရိမ်စရာကောင်းတာကတော့အာဏာသိမ်းခေါင်းဆောင်တဲဟာအခုတည်းပူပြီးရက်ဆက်ကြမ်းကြုတ်စွာဖိနှိပ်နိုင်တဲ့အလားအလာရှိနေတာဖြစ်တယ်မြန်မာပြည်သူတွေကတော့ပူမိုကျေပြန့်လာတဲ့ကြမ်းဖက်မှုတွေကန်းကုံအောင်ရက်ဆက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကြားကပဲဒီမိုကရေစီနဲ့တရားမျှတမှုတွေကိုဆက်လက်တောင်းဆိုတိုက်ပွဲဝင်နေကြတယ်စစ်တပ်ကနေထွက်ပြေးလာသူဗက်ပြောင်းလာသူတွေများလာတာတပ်ထိပ်ပိုင်းခေါင်းဆောင်တွေကြားမှာအုပ်စုတွေကွဲသဘောထားတွေကွဲလဲလာတဲ့အထောက်အထားတွေတွေ့လာရတာဟာတပ်တွင်းအာဏာလူပွဲဖြစ်စီမဲ့မြေဩဇာကောင်းတွေဖြစ်တယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခေါင်းဆောင်မှုနဲ့ကိုင်တွေဖြည့်ရှင်းပုံတွေကိုလည်းမေးခွန်းထုတ်လာကြတယ်နိုင်ငံတကာအသိုင်းအဝန်းအနေနဲ့နောက်ထပ်အာဏာသိမ်းမှုမဖြစ်ဘူးလို့ချော့မတွက်သင့်ဘူးအထူးသဖြင့်အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံမှာနောက်ထပ်အာဏာသိမ်းမှုဖြစ်နိုင်ခြေအတွက်ပြင်ဆင်ထားသင့်တယ်ဒါအပြင်အာဆီယံဟာမြမအရေးမှာခိုင်ခိုင်မာမာပြတ်ပြတ်သားသားနဲ့ညီညီညွတ်ညွတ်ချင်းကပ်သင့်တယ်အာဆီယံရဲ့ဂတိကဝတ်တွေအတိုင်းမြန်မာနိုင်ငံမှာအယတ္တအစိုးရပြန်ပေါ်လာအောင်ဆောင်ရွက်သင့်တယ်မြန်မာနိုင်ငံတွင်းကထွက်ပြေးလာသူတွေကိုလည်းအာဆီယံနိုင်ငံတွေမှာခိုးလုံနိုင်အောင်ကမ်းလှမ်းဖို့လည်းလိုအပ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်ထို့အတူစစ်ကောင်စီရဲ့လက်ရှိအနေအထားကိုသုံးသပ်ထားတဲ့နေပြည်တော်လော်ဂျီနေပြည်တော်ကိုတရုတ်ဖော်နိုင်မိဝေါ်ဟာရ၃ခုအစီအစဉ်ကိုမေလ26ရက်နေ့က ISP မြန်မာစာမျက်နှာမှာဖော်ပြခဲ့တာတွေ့ရပါတယ်အဲ့ဒီလိုဖော်ပြရမှာ၁စစ်ကောင်စီဟာနိုင်ငံအနှံ့မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုကင်တွယ်နိုင်စွာမရှိတော့ဘူး၂တိုင်းပြည်ရဲ့စီးပွားရေးပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာပါဆုံးယုံမှုတွေနဲ့ကြုံနေရတယ်။၃စစ်ကောင်းဆောင်စီမှာဒီအခြေအနေကရုံးထွက်နိုင်မဲ့စဉ်းစားချက်လဲရှိပုံမရဘူး။၄တချိန်ကတိုက်ခတ်ရေးအင်အား၃သိန်းကနေ၅သိန်းကြာရှိတယ်ဆိုတဲ့မြန်မာစစ်တပ်ရဲ့အင်အားဟာတသိန်းအောက်ပဲကျန်တော့တဲ့အထိဆုံးယုံကျဆင်းနေပြီလို့ခန့်မှန်းရတယ်။၅စစ်ကောင်းစီအုပ်ချုပ်ရေးရန်တရားအတွင်းထိပ်ပန်းရာဓုတွေကနေဖြုတ်ထုတ်နေရာရွှေ့မှုတွေက153ဦးထိရှိခဲ့ပြီးမတည်ငြိမ်ခဲ့တာကိုတွေ့ရတယ်။နံပါတ်6နေပြည်တော်ဟာအင်အားရော့နဲ့လာနေပြီးလူလဲကစားဖို့တောင်အိန္ဒိယနိုင်ငံတွေကပြောလာကြတဲ့အကြောင်းနဲ့စစ်တပ်ထောက်ခံသူတွေကပင်စစ်တပ်ခေါင်းဆောင်ကိုစိတ်ပြက်လာကြတယ်လို့တင်ပြသွားတာတွေ့ရပါတယ်။စီးပွားရေးနိုင်ငံရေးစီးရေးအဖက်ဖက်မှာအခက်အခဲအကြအတဲအကြအဆုံးတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာတိုင်းသားပြည်သူတွေလုံးဝလက်မခံနိုင်တဲ့အေရာတွေမြစ်ဆုံစီမံကိန်းကိုပြန်ဆဖို့ကြိုးပမ်းလာတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရသလိုတခါရခိုင်ပြည်နယ်ထဲမှာလည်းအကဲဆက်ရှုပ်ထွေးပြီးအန္တရာယ်များလာတယ်ရိုဟင်ဂျာနဲ့အေအေထိတ်တိတ်တွေ့အောင်ဆွပေးပြီးလူမျိုးရေးအသည့်ဂယုံတွေဖြစ်အောင်စစ်ကောင်စီကဖန်တီးနေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်ဒီလိုစစ်ကောင်စီရဲ့လုပ်ရက်တွေဟာသူမအုပ်ချုပ်ရရင်ကြံတဲ့သူလည်းအုပ်ချုပ်လို့မရအောင်တိုင်းပြည်ကိုဖျက်ဆီးနေတာဖြစ်တယ်လို့နိုင်ငံရေးအကဲခတ်တူကမှတ်ချက်ပေးပါတယ်ထို့အတူမြန်မာရေးလေးလာသုံးသက်သူဒေးဗစ်မက်သီဆန်ကလည်းရိုဟင်ဂျာတွေနဲ့အေအေတို့ဟာစစ်ကောင်စီကိုဖြုတ်ချဖို့အတူတကွလက်တွဲလှုပ်ဆောင်တင်တယ်ဒီလိုမဟုတ်ရင်တော့နှစ်ဖက်လုံးထိခိုက်မြင့်နာနိုင်ပြီးစစ်ကောင်ဆောင်တွေကတော့နေပြည်တော်မှာပျော်ရွှင်နေကြလိမ့်မယ်ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီဖန်တီးနေတဲ့လူမျိုးရေးပဋိပက္ခတွေတဲ့ပါမသွားဖို့နဲ့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အတုံးချခံတွေမဖြစ်ကြဘူးတတိပေးတိုက်တွန်းပါတယ်လို့အေရာဝတီသတင်းဌာနကပြောကြားခဲ့ပါတယ်ခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဖြည့်သွေးနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာပြည်မှာပေးစာကဏ္ဍကိုတော့မကြာခင်မှာထုတ်လွှင့်ပေးမှာပါအခုတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်စစ်အာဏာသိမ်းမှုအလွန်၃နှစ်ကျော်ကာလအတွင်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားမှာပြောင်းချီပြင်ချီလုပ်ခဲ့တာ48ကြိမ်အထိရှိလာပါပြီ။အခုတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျမ်းမစုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြပေးထားပါတယ်ခင်ဗျာ
။စစ်ကောင်ဆောင်ကအခုနှစ်မေလထဲမှာသူ့ရဲ့အုပ်ချုပ်ရေးရန်နေရာကိုထပ်ပြီးအပြောင်းလဲလုပ်ခဲ့ပါတယ်။ဒါကြောင့်အခုတစ်ပတ်မြင်ကွင်းကျဲမတ်စုမှာစစ်ကောင်စီရဲ့ ပြောင်းချီပြင်ချီအုပ်ချုပ်ရေးရန်ရာနဲ့ဖက်စိတ်စိတ်အပြောင်းလဲတွေကြောင့်ပေါ်ပြသွားပါမယ်စစ်အာဏာသိမ်းမှုအလွန်၃နှစ်ကျော်ကာလအတွင်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရာမှာပြောင်းချီပြင်ချီလုပ်ခဲ့တာ58ကြိမ်အထိရှိလာပါပြီအာဏာသိမ်း၃နှစ်ပြည့်တဲ့အခုနှစ်ဖေဖော်ဝါရီလအထိအပြောင်းလဲ52ကြိမ်လုပ်ခဲ့ပါတယ်နောက်3လကြာမှာတော့အပြောင်းအလဲ6ကြိမ်ထပ်လုပ်တာကြောင့်58ကြိမ်အထိဖြစ်လာခဲ့တာပါဒီအပြောင်းလဲတွေတဲ့ပြည်ထောင်စုအဆင့်အဖွဲ့အစည်းတွေရဲ့ဥက္ကဋ္ဌတွေဒုတိယဝန်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုထည့်မတွက်ထားပါဘူးစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာအပြောင်းလဲဟာဦးသိန်းစိန်အစိုးရ NLD အစိုးရတွေနဲ့ရှင်ရင်စံချိန်တင်အောင်များပါတယ်အစိုးရအဖွဲ့မှာအပြောင်းလဲများနေပြီမဲ့စစ်ကောင်စီကိုတော့အခုနှစ်တွင်မှအပြောင်းလဲလုပ်တာမရှိသေးပါဘူးအခုနှစ်မတ်လမှာစစ်ကောင်စီဟာဒုတိယသမ္မတဦးဟင်နရီဗန်တူယူကိုရာဒူးကနေအနာပေးလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာအနှင်းထားတဲ့အာဏာကိုသုံးပြီးရာဒူးကနေအနာပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရာလွတ်တော်ကသာသမ္မတနဲ့ဒုတိယသမ္မတတွေကိုရာဒူးကဖယ်ရှားနိုင်တာပါဒါကြောင့်စစ်ကောင်စီအနေနဲ့အခုလိုရာဒူးကနေအနာပေးတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့လည်းသုံးသပ်ကြပါတယ်သမ္မတကိုဖန်ထားပြီးဒုသမ္မတတူကိုအနာပေးလိုက်တာကြောင့်စစ်တပ်ကခန့်ထားတဲ့ဥညင်ဆွေသာဒုသမ္မတဖြစ်ကြပါတယ်စစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနကတော့ပြင်ဆင်ပြောင်းလဲမှုအများဆုံးလုပ်ခံရတဲ့ဝန်ကြီးဌာနဖြစ်ပါတယ်အာဏာသိမ်းမှုအလွန်၃နှစ်ကျော်အတွင်းစစ်ကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနကို73ကြိမ်အထိပြင်ဆင်ပြောင်းလဲခဲ့ပါတယ်ဒီအရေးအတွက်ဟာဝင်ကြီးတွေခန့်အပ်တာပြောင်းလဲတာအနာပေးတာပြင်ဝင်ကြီးဌာနတိုးချဲ့တာတွေပါပါဝင်ပါတယ်စတင်ဖွဲ့စည်းချိန်မှာဝင်ကြီးဌာနနှစ်ခုထားပြီးပြည်ထောင်စုအစိုးရဖွဲ့ရုံးဝင်ကြီးဌာနလို့ခေါ်ဆိုခဲ့ပါတယ်အခုနှစ်တွင်မှာတော့နာမည်ပြောင်းပြီးဝင်ကြီးဌာနအမှတ်1ကနေ4အထိတိုးချဲ့ခဲ့ပါတယ်ဖွဲ့စည်းပြီး3-4လအတွင်းပြည်ထောင်စုဝင်ကြီးတွေကိုရှေ့နောက်ပြောင်းလဲခဲ့သလိုဝင်ကြီးတဦးဖြစ်တဲ့ဦးအောင်နိုင်ဦးကိုလည်းမကြာခင်ကပဲအနာပေးခဲ့ပါတယ
် ASB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိသနာကျော်ကအစည်းအဝေးတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်။ကိုပေါ်ဆောင်ရတော်ရရှင်ကမင်္ဂလာညချမ်းမာ view မြန်မာနိုင်ငံအမြင့်ဆုံးအေးချမ်းမာစီနိုင်ငံသားအလုံးချမ်းမာဘေးရန်ကင်းကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးပါစေနော်။နာမည်မဖော်ပြပါနဲ့လို့တစ်ခေါက်ပြောထားပြီးတော့ပျောက်နေတဲ့အမအခုတစ်ခေါက်စာတူတူလေးပြန်ပြီးတော့ရေးထားတာပါ။
မင်္ဂလာပါ view ရေးဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုဗတ်ပေါင်းဆောင်ကနေအချိန်နဲ့အမျှဒေါင်းစီအောင်လို့တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုပဲအာရုံစိုက်ပြီးနားထောင်နေရပါတယ်။လမ်းပြောင်းနေရသူဖြစ်နေလို့ပါ။ VOE ရေးကျေးဇူးပါ။ VOE မိသားစုများအားလုံးကျန်းမာကြပါစေ
။ဟုတ်ကဲ့ရှင်။ VOE ကိုနားဆင်နေကြတဲ့သတင်းရှင်တွေအားလုံးလည်းကျန်းမာပေးရန်ကင်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။ VOE ကိုငငယ်လေးတည်းကနားထောင်လာခဲ့သူပါဆိုပြီးစာရေးလာတဲ့သတင်းရှင်ပြောလာတာစိတ်ဝင်စားစရာကောင်းပါတယ်။
VOA ကိုနားထောင်လာတာဆေကျော်တက်ကတဲ့ကပါနိုင်ငံရေးလို့ဆိုမလား သတင်းတွေကိုဝါသနာပါခဲ့တာဗီဇာပါရေဒီယိုခင်မှာ2005ကနေ2009အထိ VOA သတင်းတွေကိုနေ့တိုင်းနားထောင်ကူးယူပြီးတော့အထက်လူကြီးများများစီစာရေးပြီးတင်ပြရပါတယ်ညအစီအစဉ်ဆိုမနေ့ကျရင်အမြဲတမ်းစာရေးပြီးပြရပါတယ်ဘယ်နေ့ VOA ကပြောကြားချက်များဆိုပြီးတော့ပေါ့လေအဲ့ဒီတုန်းကတည်းက VOA ဝိုင်းတော်သားတွေနာမည်ကိုအကုန်အလွတ်ရနေတာပေါ့အားပေးနေတယ်ဆိုတာပြောပြမိတာပါအခုတော့အစီရင်ခံရတဲ့ဘဝမဟုတ်တော့ပါဘူး
ဟုတ်ကဲ့ကျွန်မကြားဘူးပါတယ်ရှင်ကျွန်မမြန်မာနိုင်ငံကတကယ်ချင်းနေပြောပူတာပါသူတို့ငယ်ငယ်တုန်းကရေဒီယိုကလာတဲ့သတင်းတွေကိုကူးယူပြီးတော့သူတို့အချင်းချင်းပြန်ပြီးဘဝသူရအနေနဲ့ဝေမျှကြတယ်ဆိုတာပါအခုကတော့အဲ့ဆိုရှယ်မီဒီယာတွေခင်မစားသေးတဲ့ခေတ်တုန်းကပြည်ပသတင်းဌာနတွေကထုတ်လွှင့်တဲ့ရေဒီယိုသတင်းတွေကိုကူးယူပြီးတော့အထက်လူကြီးတွေစီကိုတင်ပြရတယ်ဆိုတာအခုဒီသောရရှင်ပြောလာလို့လက်တွေ့သိရပါတယ်နော်အခုထိဆက်ပြီးတော့အစီအစဉ်တွေကိုနားဆင်နေတယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်program အစီအစဉ်လေးအတွက်အကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ moonlight ဆိုတဲ့သောရရှင်ပါ
ကျွန်တော်တို့မြန်မာနိုင်ငံသားအများစုကပညာရေးမှာလူအများစုကအထက်တန်းတော်မအောင်ကြတာများပါတယ်ကျွန်တော်တို့30ဝန်းကျင်အရွယ်တွေပေါ့ဘွဲ့ရတွေလည်းရှိပါတယ်အတွေးအခေါ်ပိုင်းတွေကတော့တိတ်မမြင့်နေပါဘူးဒါကိုနှိုင်းရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်အနေနဲ့ကို့အမြင်သူ့အမြင်ကို့အမြင်ကို့အတွေးသူ့အမြင်သူ့အတွေးစသဖြင့်ဥပမာပေါ့ကောင်းစဉ်အောက်မှာဆွေးနွေးနှိုင်းရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ကျင်ပါတယ်။လူငယ်တွေအတွေးခေါ်မြင့်လာစေခြင်းပါတယ်။ဒီအစီအစဉ်ကနေလူတန်းစားမရွေးပါဝင်လာရင်အတွေးခေါ်တွေတိုးတက်လာနိုင်တယ်လို့မြင်မိတယ်လို့အကြံပြုကျင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီသောရရှင်ပြောသလိုမျိုးကို့အမြင်ကို့တွေးသူ့အမြင်သူ့တွေးဆိုတဲ့အစီအစဉ်မျိုးအတိအကျမဟုတ်ပေမဲ့လည်းဒီနိုင်ငံတကာမှာမြန်မာနိုင်ငံကလူငယ်တွေဘယ်လိုမျိုးထိုးထွက်ပြီးတော့အောင်မြင်အောင်လှုပ်ဆောင်နေလဲဆိုတဲ့အစီအစဉ်တစ်ခုကျွန်တော်တို့ Gen Z အစီအစဉ်အနေနဲ့တင်ဆက်ပေးနေပါတယ်နော်။အခုပြောထားတဲ့အစီအစဉ်တွေတော်တော်လေးကိုဆင်တူပါတယ်ရှင်။အဲ့အစီအစဉ်တွေကိုကြည့်ကြည့်စေချင်ပါတယ်။အခုလိုအကြံပေးလာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်။ဒီတော့ရှင်နေကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုရေးလာကြတဲ့မှတ်ချက်တွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးကိုအားပေးဖို့အမေရိကန်ပြည်ထောင်စုကပြဋ္ဌာန်းထားတဲ့ Burma Act ဥပဒေဟာမြန်မာနိုင်ငံကိုဖျက်ဆီးဖို့ဖြစ်စေတယ်လို့စစ်ကောင်စီကအဆွဆွဲလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့တော်ရှင်နေပြန်ရေးလာကြတာဖြစ်ပါတယ်။ဒီသတင်းပေါ်မှာတော်ရှင်နေမှတ်ချက်တွေအများကြီးရေးလာကြတာပါ။ Messenger ကနေပြီးတော့စာရေးလာတဲ့တော်ရှင်တယောက်ကတော့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
။မြန်မာနိုင်ငံကိုအမေရိကန်နိုင်ငံကဖျက်ဆီးဖို့ကြိုးစားနေတယ်လို့ဆက်ကဆာကဆွဆွဲတဲ့သတင်းတွေးလိုက်ရလို့အံ့ဩမိပါတယ်။ဆက်ကဆာအသိဉာဏ်ကင်းမဲ့ပြီး NLD ကိုမတရားဆွဆွဲပြီးခေါင်းဆောင်တွေပါတီဝင်တွေကိုဖမ်းဆီးထောင်ချသူ့ကိုမထောက်ခံတဲ့ပြည်သူတန်းပေါင်းများစွာရဲ့အသက်အိုးအိမ်စီးစင်ကိုဖျက်ဆီးလူမှုကိုမီးရှို့တပ်ဖြတ်နေတာကိုရတန်းကရက်လို့ပြည်သူအာဏာကိုပြည်သူပြန်ပေးလိုက်ရမှာပါ။ဒါဆိုကြာရှုံးနိုင်ငံအဖြစ်ကမြမပြည်လဲလွတ်မြောက်သွားပါလိမ့်မယ
်အကောင့်နံပါတ်မဖော်ပြပါနဲ့လို့ရေးလာပါတယ်နောက်ထပ် Thoracian Infinity Traveler ဆိုတဲ့ Thoracian မှတ်ချက်ရေးလာတာမှာတော့ရခိုင်အာဏာမသိငယ်အခြေအနေတွေထဲပြည်သူလူနေမှုဘဝတွေကုံစည်နှုံတွေအစားအစာရရာတာနေတော့အာဏာသိမ်းတာကိုမှန်တယ်လို့ထောက်ခံရမယ်တဲ့ခုကြတော့အရင်အခြေအနေထက်ပိုပြီးကောင်းသွားတယ်ဆိုတဲ့အရာရှာမတွေ့သေးပါဘူးပြည်သူတွေရဲ့စားဝတ်နေရေးကိုတဆင့်မြင့်ပြီးတော့ထားနိုင်တဲ့ဘယ်အုပ်ချုပ်သူလူရန်းစားမဆိုလက်ခံရမှာပဲလို့ပြန်ပြီးရေးလာပါတယ်နောက်ထပ်သရရှင်စီသူကျော်စွာဆိုတဲ့သရရှင်ကတော့အခုပြောသွားတဲ့သရရှင်နေနဲ့မတူပါဘူးသူ့ရဲ့အမြင်ကတော့ပြောင်းစုပြွက်ွဲမှုကိုအားပေးပြီးတော့အမျက်ထုတ်ဖို့ကြံစီဖို့ဖြစ်တာမြင်ပါတယ်တဲ့သူတို့ထောက်ပံ့နေငွေပြည်သူတွေစီလဲမရောက်ရှိသလိုလက်နက်ကင်ပြည်သူတွေပြောင်းစုပြွက်ွဲအောင်လုပ်ဖို့အားပေးရတာဖြစ်နေပါတယ်စစ်တပ်ကိုမနှစ်သက်ပေမဲ့လည်းကိုယ့်ရဲ့နိုင်ငံပြောင်းစုကိုတည်မြဲစေချင်ပါတယ်အခုဟာကမြမအရေးကိုပြည်ပနိုင်ငံတွေအမျက်ထုတ်မှုတွေများလာပါပြီလို့ရေးလာပါတယ်ဒါကသရရှင်ရဲ့ကိုယ်ပိုင်အမြင်တွေဖြစ်တယ်ဆိုတာထပ်ပြီးတော့သတိပေးချင်ပါတယ်နော်ရှေလူထွန်းဆိုတဲ့သရရှင်ကတော့ဘာဖြစ်လို့အခုလိုမျိုးဒီစစ်ကောင်စီဘက်ကနေပြီးတော့တံပြန်ပြီးတော့ဒီကိစ္စပြောရတာလဲဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်
စစ်တပ်ကအနာသိမ့်လိုက်လို့ပျက်စီးယိုယွင်းချွတ်ချုံကျသွားတဲ့နိုင်ငံ ပြည်သူတွေရဲ့လုံကိုဒုက္ခမျိုးစုံပေးရုံနဲ့အမေရနောက်ဆုံးစစ်မှုထမ်းဥပဒေနဲ့စင်ပိုးပြီးပြည်သူကိုတောက်ကမျက်ရည်ဝေစေခဲ့တဲ့အာဏာရှင်တွေကိုတိုက်ခိုက်တွန်းလှန်ပွဲမှာအင်အားတည့်ရဖြစ်စေဖို့ဘာမအက်ကိုပြတ်ထမ်းပြီးမြမပြည်သူတွေကိုအကူအညီပေးတာတကယ်ကိုကျေးဇူးတင်ကြပါပြောတဲ့သူကတော့သူတို့ပလင်ပြောင်းမဲ့အကူအညီတွေဆိုတော့မျက်ရည်ဆက်လက်နဲ့ပြောရရှာပေးမှာပေါ့ဗျာ
ဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုပြန်ပြီးတော့ရေးလာကြတဲ့မှတ်ချက်တွေကတော့အများကြီးဖြစ်ပါတယ်ရှင်အခုအချိန်ရသလောက်အချိန်ကန့်သတ်နဲ့ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်
ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအထွေးချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် email ကနေစာရေးမယ်ဆိုရင် bambis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းဗီဒီယိုဘမ်ဘီစ်နျူးဆိုတဲ့ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို ဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ် သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင် မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ Facebook က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီနေ့ညတွင်နောက်ဆုံးကြန့်ရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါအီရိတ်နိုင်ငံပေါမ်ပေမြို့ဟောင်းကနေတစ်ချက်မှာလွန်ခဲ့တဲ့နှစ်2000ကကလေးလေးတဦးရေးဆွဲခဲ့တဲ့မီးသွေးနဲ့ချစ်ထားတဲ့မီးကျစံပုံလူပုံအယုတ်တွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ယူရိတ်နိုင်ငံဒူဘိုင်းမြို့မှာ သတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မက်ကင်ပြူတွေတို့တင်ဆက်ပေးထားပါရခင်ဗျာ
။အီတလီနိုင်ငံရှေးခေတ်ပွန်ပေမြို့ဟောင်းကနေရံတစ်ချက်မှာလူငယ်နှစ်တောင်တုံးကခလီတူရေးဆွဲခဲ့တဲ့မီးသွေးနဲ့ချစ်ထားတဲ့မီးချစ်ဆံပုံလူပုံရုပ်တွေကိုရှာဖွေတွေ့ခဲ့ပါတယ်။လူငယ်ရဲ့နှစ်2000လောက်ကကလေးတွေဟာဂလီဒီယေတာလို့ခေါ်တဲ့ရှေးရောမခေတ်ကစစ်ပွဲမှာအဖမ်းခံရတဲ့တုံ့ပန်းချင်းချင်းအသေးကြီးတက်ဖြတ်ရတဲ့ကစားနည်းနဲ့အမဲလိုက်နည်းတွေကြီးခွင့်ရပြီးသူတို့မြင်တွေ့ခဲ့ရတာတွေကိုအိန္ဒိယတွေပေါ်မှာမီးသွေးနဲ့ပြန်လဲရေးချစ်ပုံဖော်ခဲ့ကြတာပါ။အီတလီနိုင်ငံကပွန်ပေမြို့ဟောင်းဟာမီးအောင်ပောက်ကွဲပြီးချော်ရီတွေဖုံးလန်းသွားလို့ပျက်စီးသွားခဲ့ရတဲ့မြို့ဖြစ်ပြီးအခုလက်တလုံးမှာတော့အသစ်တွေ့ရှိခဲ့တဲ့ဒန်နာယီလာပကြီးကားတွေနဲ့ပစ္စည်းတွေကြောင့်နံပါတ်ကြီးနေတာပါ။ဒီနေရာမှာချော်ရီဖုံးလွှမ်းပြီးတိတ်ဆုံးခဲ့ရတဲ့သူနှစ်ဦးရဲ့အလောင်းကိုလည်းရှာတွေ့ခဲ့ပြီးအခုတွေ့ခဲ့တဲ့ပုံတွေဟာအရင်ခေတ်ကလေးတွေပုံစွဲခဲ့တယ်လို့ပဲခေါင်းကနေလက်တွေခြေတွေထွက်လာတဲ့ပုံမျိုးဖြစ်တဲ့ဆိုတာကိုဒီသူတေသနာနေရာရဲ့ညွှန်ကြားရေးမှူးဖြစ်သူကပြောပါတယ်။ဘေးနားကရက်ကအိမ်နေရာမှာလည်းခေါင်းစုံဝတ်ထားတဲ့ကလေးငယ်ရဲ့ပုံတူပကြီးကားကိုတွေ့ရှိခဲ့ရပြီးအဲ့ဒီအိမ်ပန်းရှင်ရဲ့သားဖြစ်မယ်လို့ရှေးအောင်သူတေသနာပညာရှင်တွေကခန့်မှန်းထားပါတယ်ရှင်။
အရက်စော်ဘားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာတောင်းသားတွေဖန်တီးထားတဲ့နေစွမ်းအိမ်သုံးမိအိမ်ကလေး3000ကျော်ကိုနိုင်ငံရဲ့အမျိုးသားအသစ်ပင်ပုံစံဖန်တီးပြီး ကမ္ဘာအကြီးဆုံးနေစွမ်းအင်သုံးမီးအိမ်ထွန်းတဲ့ပြကွက်အဖြစ်ဂင်းနစ်ကမ္ဘာစံချိန်ချိုးသွားပါတယ်။ကျောင်းသားကျောင်းသူတွေနဲ့သူတို့ရဲ့မိဘတွေအကြားပြည်မြဲစွမ်းအင်နဲ့ရေရှည်တည်တံ့ခိုင်မြဲရေးကိစ္စအရေးကြီးတဲ့အကြောင်းသတိပြုမိစေဖို့အခုလိုကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းခဲ့ကြတာပါ။ UAE နိုင်ငံကျောင်းနှစ်ခုကကျောင်းသားတွေကိုယ်တိုင်ဖန်တီးတည်ဆောက်ခဲ့တဲ့ဒီမီးအိမ်တွေကိုမျက်စင်မီးမရသေးတဲ့ဖိလစ်ပိုင်နိုင်ငံကျေးရွာတစ်ခုကမိသားစုတွေစီပေးဖို့လှူဒန်းခဲ့ပါတယ်။ကျောင်းသားတွေအနေနဲ့လည်းနေစွမ်းအင်သုံးမီးအိမ်တွေဘလို့တည်ဆောက်တယ်လဲ၊ကမ္ဘာပေါ်မှာအပြောင်းအလဲတွေဖြစ်အောင်လူသားတွေကိုဘလို့ကူညီရမလဲဆိုတာတွေသင်ယူခဲ့ရပါတယ်လို့ကျောင်းသူတူဦးကပြောပါတယ်ခင်ဗျာ။
တက်ကင်မရာဟောင်းဖရန်ဆွာအိုလိုသူတမရတက်တဲ့တာဝန်ထမ်းဆောင်ချိန်မှာသူ့လက်တွဲပေါ်ကိုဖောက်ပြန်တဲ့အချိန်တုန်းကတုံးခဲ့တဲ့၃ဘိန်းဆိုင်ကယ်စကူတာလေးကိုယူရို2500နဲ့ဈေးမြင့်ဆုံးပေးပြီးလေလံဆွဲသွားပါတယ်။၂၀၁၄ခုနှစ်ကပြည်ထောင်နိုင်ငံချုပ်ခရူးဇာမဂဇင်းမှာမျက်နှာဖုံးသတင်းအဖြစ်ဖော်ပြခံခဲ့ရတဲ့ဒီ၃ဘိန်းဆိုင်ကယ်လေးဟာပြည်ထောင်သမရတယောက်သူ့ရဲ့လက်တွဲပေါ်ဖြစ်တဲ့ Valerie Tahirawila ကိုဖောက်ပြန်မှုသွားလာရမှအသုံးပြုခဲ့တာပါ။ပီတာသမရာဟာအဲ့ဒီအချိန်တုန်းကအသက်40နှစ်အရွယ်ဂျူလီကေးရဲ့ညဘက်သွားအိပ်ဖို့အတွက်ဒီဆိုင်ငယ်လေးကိုသုံးခဲ့တာဖြစ်ပြီးဒီဖောက်ပြန်တဲ့သတင်းကြောင့်ပဲပီတာသမရာယာရုကရှော့ချခဲ့ရပါတယ်။ထေရဝီလာကလည်းလက်စားချေတဲ့အနေနဲ့ပီတာသမရာနဲ့တွေ့ခဲ့တဲ့အကြောင်း Thank you for this moment ဆိုရဲသူရဲ့အတွင်းကြကြရေးသားထားတဲ့အချစ်စာအုပ်မှတ်တမ်းတစ်ခု2014ခုနှစ်မှာရေးသားခဲ့တာမှလည်းဟိုးလေးတကျော်ဖြစ်သွားခဲ့ပါတယ်။ဒီသုံးမိတ်ဆိုင်ကလေးကိုမူလပရမပြည်သူသမ္မတရုံးကပိုင်ဆိုင်တာဖြစ်ပြီးတော့အဟောင်းဆိုရင်အပြင်ဈေးကွက်ပေါက်ဈေးကယူရို1300ကနေ4000လောက်ပဲရှိတာပါဒီမီးခိုးရောင်ဖျားချီယို MP3 125ဆိုင်ကလေးကိုကားပြတိုက်ဖွင့်ထားတဲ့ Dennis Breharet ဆိုသူကဝယ်သွားခဲ့တာဖြစ်ပြီးတော့သူပြတိုက်မှာပြထားမလို့လို့ပြောပါတယ်ဒီဆိုင်ကဟာပြည်သူနိုင်ငံရဲ့တမိုင်းဝင်ဆိုင်ကဖြစ်တာကြောင့်တခြားသူစုဆောင်ထားတဲ့ကားအစဉ်120နဲ့အတူပြသထားမှာပါရှင်
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာတုံးတဲ့သားပြားတွေကိုဓာတ်တိတ်နဲ့ကပ်ပြီးဖန်တီးထားတဲ့လေလော်ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။33ချိန်မြောက်ကျင်းပတဲ့ဒီပွဲမှာတယောက်စီးတစ်သားလေကလေးတွေနဲ့ပင်လယ်ထဲမှာလှော်ကြရတာပါ။လေတွေကိုရေမဝင်အောင်လို့စီးနဲ့ပိတ်တာမျိုးမလုပ်ရဘဲတက်နိုင်သမျှပုံစံအမျိုးမျိုးနဲ့ရေပေါ်မှာသွာလာနိုင်အောင်ဖန်တီးထားရတာပါ။တိုက်တန်းနဲ့သင်္ဘောပုံစံငယ်လေဦးမှာရေတူမပုံတက်ထားတဲ့ပင်လေဓမြလေစတဲ့ပုံစံအမျိုးမျိုးနဲ့လေတွေဝင်ပြိုင်ခဲ့ကြပါတယ်။အမြန်ဆုံးစုအလှဆုံးစုနဲ့ကြိုးစားတဲ့ဇွဲစုစတဲ့စုအမျိုးမျိုးကိုလည်းချီးမြှင့်ခဲ့ပါတယ်ခင်ဗျာ
။ထူးခြားဆက်များသတင်းများအစီအစဉ်ကိုကိုငိမ့်ချန်နဲ့မခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုယ်စားဝန်လိုင်းကတလဲချင်ညာပေးမှာဖြစ်ပါရခင်ဗျာ
စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာရှန်ဂရီလာဒိုင်ယလော့ဂ်ဆွေးနွေးပွဲအတွင်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေနဲ့ပတ်သက်လို့တရုတ်ကာကွယ်ဝန်ကြီးဒေါင်ကျွန်းကဒီကနေ့ဇွန်လ၂ရက်နေ့မှာအပြင်းထန်သတိပေးပြောကြားလိုက်ပါတယ်ထိုင်ဝမ်ကျွန်းအရေးနဲ့ပတ်သက်လို့ပြောကြားတာမှာလက်ရှိအာနာယာဒီမိုကရက်တစ်တိုးတက်ရေးပါတီကထိုင်ဝမ်ကျွန်းကိုတရုတ်ပြည်မှာရည်ရွယ်နေခွတ်ထုတ်ဖို့အတွက်တဖြည်းဖြည်းတိုးမြင့်ဆောင်ရွက်လာသလိုပြပအင်အားစုတွေကလည်းထိုင်ဝမ်ကိုလက်နက်ရောင်းချတာအပါအဝင်တရားမဝင်တန်တမာဆက်ဆံရေးတွေထားရှိနေကြောင်းသူ့ရဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာဆွေဒလာနိုင်ငံမှာဇွန်လ15နဲ့16ရက်နေ့တွေမှာကျင်းပမယ်ငင်းချမ်းရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ကြဖို့ယူကရိန်းသမ္မတဗလိုဒီမီဇလင်စကီကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဒိုင်ယလော့အလုံးစုံရေးဆွေးနွေးပွဲမှာမနေ့ကပဲတိုက်တွန်းလိုက်ပါတယ်မကြသေးခင်ကအထည်ကဘာကြီးဟာပြုတ်ကွက်တော့မလားထင်ရပေမဲ့လုံခြုံရေးအတွက်ဆိုရင်ပူပန်မှုတွေနဲ့အတူစစ်မှန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တဲ့အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာပါလက်စတိုင်းဒေသဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်အခြေခံမူပေါင်းကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကလက်ခံလိုက်တဲ့အကြောင်းဝန်ကြီးချုပ်ရဲ့လက်ထောက်တူကဒီကနေ့ဇွန်လ၂ရက်နေ့မှာအတည်ပြုပြောဆိုလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လဲအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့တရားဝန်တို့ဖြစ်ပါတယ် VOA American အတန်ရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ 3251 နဲ့လိုင်းလံမီတာ 190 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come